Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။ Washington မြို့တော် VOA American တန်ကန်နေ2020ဩဂုတ်လ5ရက်ဗိုလ်တခုနဲ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ24.40နဲ့51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရင်းမင်းထွန်းနဲ့အတူပြောပြပေးပါမယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတရုတ်နိုင်ငံကိုဆက်လွတ်တဲ့ COVID-19 ရောဂါဘယ်လိုစတင်ဖြစ်ပွားလဲဆိုတာကိုစုံစမ်းတဲ့ကနဦးအဖွဲ့ဟာရောဂါစတင်ရာဝူဟန်မြို့မှာတရုတ်သိပ္ပံပညာရှင်တွေနဲ့ခြေခြေသင့်မြန်ဆွေးနွေးခဲ့ကြတယ်လို့အဖွဲ့ပြောခွင့်ရကအင်ကာနဲ့မှာပြောပါတယ်။ဝူဟန်ကတောရိုင်းတရိတ်ဆန်ရောင်းဝယ်တဲ့ဈေးနဲ့ပတ်သက်နေသူတချို့မှာဒီရောဂါဖြစ်ပွားမှုတွေ့ခဲ့ရတဲ့နောက်ဈေးကိုပိတ်ပစ်ခဲ့တာဖြစ်ပြီးအခုဆွေးနွေးမှုတွေထဲမှာတရိတ်ဆန်ကျန်းမာရေးသုတေသနဆိုင်ရာနောက်ဆုံးအချက်လက်တွေလည်းပါဝင်တယ်လို့ WHO ကပြောပါတယ်။အခု WHO ကဆက်လွတ်တဲ့စုံစမ်းရေးဖွဲ့ကရမယ်အဖြစ်ကိုတော့သိပ္ပံပညာရှင်တွေတမကကမ္ဘာတလောအစိုးရတွေကပါတည်တည်ချာချာစောင့်ကြည့်နေကြတာဖြစ်ပါတယ်။ WHO အဖွဲ့ဟာတရုတ်ဆေးပညာရှင်တွေနဲ့ဆွေးနွေးမှုတွေကြဲကြဲပြန့်ပြန့်လုပ်ခဲ့တယ်လို့ကူးစက်ပြန့်ပွားခြင်းနဲ့ကာကွယ်ခြင်းဆိုင်ရာလေ့လာချက်တွေဇီဝဗေဒနဲ့မျိုးဗီဇဆိုင်ရာဆန်းစစ်ချက်တွေအပြင်တရိတ်ဆန်ကျန်းမာရေးဆိုင်ရာသုတေသနနောက်ဆုံးအချက်လက်တွေကိုပါရရှိခဲ့တယ်လို့ခရစ်စတန်လင်းမီယာကသတင်းတောက်တွေကိုပြောပါတယ်။သတင်းသုံးပတ်ကြာလေ့လာမယ်။တရိတ်ဆန်ကျန်းမာရေးဆိုင်ရာနဲ့ကူးစက်ပြန့်ဖွားမှုဆိုင်ရာအထူးကျွမ်းကျင်ပညာရှင်နှစ်ဦးပါဝင်တဲ့ဒီစုံစမ်းရေးဖွဲ့ဟာ COVID-19 ရောဂါဖြစ်ပွားစေတဲ့ဗိုင်းရပ်စ်ကတရိတ်ဆန်တွေကနေလူတွေကိုဘယ်လိုကူးစက်တယ်ဆိုတာလေ့လာမယ်။တရုတ်နဲ့နိုင်ငံတကာကျွမ်းကျင်သူတွေပါတဲ့အဖွဲ့အတွက်ကနဦးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။ကမ္ဘာတလောကိုဗစ် -19 ကူးစက်ခံရနေသူပေါင်းက18သန်းကျော်ရှိနေပြီးဒီရောဂါကြောင့်သေဆုံးသူက9သိန်းနီးပါးရှိနေပြီလို့ John Hopkins စစ်တမ်းမှာဖော်ပြထားပါတယ်။အထူးသဖြင့်တရုတ်နဲ့အီရန်လိုအာဏာရှင်နိုင်ငံတွေအပါအဝင်ကမ္ဘာတလောအင်တာနက်လမ်းလမ်းမှီစေးကိုရည်ရွယ်ပြီးပေးရမယ်။ American တက်တော်အတီးပြုရန်ပုံငွေဒေါ်လာတန်20ကိုချထားပေးဖို့Republican နဲ့ Democrat လွှတ်တော်အမတ်တစုကဒမ်နာထရမ့်အစိုးရအဖွဲ့ကိုဖိအားပေးတောင်းဆိုနေပါတယ်။ American ကမ္ဘာသတင်းမီဒီယာ USAGM လောက်ကဌာနခွဲတစ်ခုဖြစ်တဲ့ Open Technology Fund အတွက်ပေးမဲ့ရန်ပုံငွေကိုချထားပေးဖို့လွှတ်တော်အမတ်တွေကတောင်းဆိုနေတာပါ။ဒီဌာနဟာဖိနစ်တဲ့အာဏာရှင်တွေလက်အောက်နေထိုင်ရသူတွေမရှိမဖြစ်လိုအပ်ချက်ကိုဖြည့်ဆည်းပေးနေတာဖြစ်ပေမဲ့အခုတော့ဒီဌာနရဲ့အရေးပါတဲ့အစီအစဉ်ပြုတ်ကွဲမဲ့အနေအထားရောက်နေပြီလို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီ Republican အမတ် Michael McCall ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုရန်ပုံငွေမရဘဲဖြစ်နေတဲ့အတွက်နိုင်ငံပေါင်း200လောက်ရဲ့ Democracy နဲ့လူ့ခွင့်ပြင့်တင်ရေးအတွက်လှုပ်ဆောင်ပေးနေတဲ့ Internet လွတ်လပ်ခွင့်ဆိုင်ရာသူတို့ဌာနရဲ့စီမံကိန်း60ရက်က49ဦးကိုပိတ်ပစ်ဖို့အတွက် USAGM နဲ့ USAGM အကြီးအကဲ Michael Pack ကဖိအားပေးနေတယ်လို့ Open Technology Fund ဌာနယာယီအကြီးအကဲLaura Cunningham ရဲ့ဆွဆွဲချက်ထွက်လာပြီးတဲ့နောက်လွတ်တော်မတ်တွေကအခုလိုတောင်းဆိုလာတာပါ။ဒီဆွဆွဲချက်ကိုတုံ့ပြန်တဲ့နေနဲ့ USAGM ကကြေညာချက်ထုတ်ပြန်ရမှာရန်ပုံငွေထုတ်ပေးဖို့အစီအစဉ်ရှိမရှိကိုဖော်ပြမထားပေမဲ့ Internet လွတ်လပ်ခွင့်တိုးတက်အောင်လုပ်ဖို့နဲ့သတင်းတောက်တွေတက်ကြွလှုပ်ရှားသူတွေရဲ့အန္တရာယ်ခင်းရေးဟာ USAGM ရဲ့ထိတ်တန့်ဦးစားပေးတွေထဲမှာပါဝင်ကြောင်းဖော်ပြထားပါတယ်။ဒါ့အပြင် Internet လွတ်လပ်ခွင့်အတွက်လှုပ်ဆောင်မှုမှာ OTF ဌာနကလုံခြုံရေးဆောင်ရွက်မှုကောင်းကောင်းမလုပ်တဲ့အတွက်သူတို့လုပ်ငန်းကိုရောဝန်ထမ်းတွေကိုပါအန္တရာယ်ဖြစ်စေတယ်လို့ဆွဆဲပါတယ်။ဒါပေမဲ့ဘလို့ပြက်ကွက်တယ်ဆိုတာကိုတော့ဖော်ပြမထားပါဘူး။လက်နိုနိုင်ငံဘီရိုမြို့ကစိတ်ကန်းရှိရာနေရာမှာအင်္ဂါနေ့ကပောက်ကွဲမှုကြီးတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း25ဦးထဲမှနေတည်ဆုံးခဲ့ရတယ်လို့လက်နိုအရာရှိတွေကပြောပါတယ်။ဒီပောက်ကွဲမှုကလည်းလူပေါင်း 2,500 ကျော်ဒဏ်ရာရခဲ့ကြတဲ့အပြင်မြို့တော်မှာလည်းထိခိုက်ပျက်စီးမှုတွေကြေကြေပြန့်ပြန့်ဖြစ်စေခဲ့တယ်လို့လက်နိုကျန်းမာရေးဝန်ကြီးဟမ်မက်ဟာဆန်ကပြောပါတယ်။အခုပောက်ကွဲမှုနဲ့ပတ်သက်ပြီးဘာကြောင့်ဆိုတာတိတိကျကျမသိရသေးပေမဲ့စိတ်ကန်းကုံလောင်ယုံတွေထဲကမီရှူမီပန်းတွေထားတဲ့နေရာကပောက်ကွဲတာဖြစ်ကြောင်းဒေတာသတင်းတွေမှာဖော်ပြပါတယ်။လက်ဗနွန်မှာရှီယာဟန်စဖိုလာစစ်သွေးကြောင်ဖွဲ့ဝင်၄ဦးကိုကုလသမဂ္ဂထောက်ခံပံ့ပိုးထားတဲ့တရားရုံးကတရားစစ်ဆေးနေချိန်မှာခုလိုပောက်ကွဲမှုဖြစ်ပွားတာပါ။သူတို့ဟာလက်ဗနွန်နိုင်ငံကဆူနီခေါင်းဆောင်ဟောင်းရာဖစ်ဟာရီရီတည်ဆုံးခဲ့တဲ့လွန်ခဲ့တဲ့15နှစ်တုန်းကထရက်ကားပုံးတိုက်ခိုက်မှုအတွက်တံပြန့်ရှိသူတွေဖြစ်ပြီးဒီဖြစ်ရပ်ကဒေတာရင်းစုပူမှုတွေကိုဖြစ်ပွားစေခဲ့တာပါ။သူတို့အတွက်စီရင်ချက်ကိုတော့တောက်ကြန်နေမှာချက်မှတ်ဖို့ရှိပြီးလက်တွန်နိုင်ငံမှာနောက်ထပ်စုကူလာနိုင်ခြင်းရှိနေပါတယ်။အမေရိကန်အရှိတောင်ဘက်ကနေဝင်ရောက်လာတဲ့အပူပိုင်းမုန်တိုင်းအစ္စရေးအစားအမေရိကန်စံတော်ချိန်အင်္ဂါနေ့ညပိုင်းမှာတောင်နဲ့မြောက်ကာရိုလိုင်းနားပြည်နယ်တွေကိုဟာရီကိန်းပြင်းအဆင့်7နဲ့ဝင်ရောက်လာပြီး ရေကြီးရေရှမ်းမှုတွေ၊လေဆင်နှာမောင်းတိုက်ခတ်မှုတွေဖြစ်လာစေနိုင်တယ်လို့ NHC အမျိုးသား Hurricane Center ကသတိပေးပါတယ်။အခုလိုမြေပြင်ကိုဝင်ရောက်ချိန်မှာလေတိုက်နှုန်းရော့ကျနိုင်နေပေမဲ့မြောက်ကိုရိုလိုင်းနားကမ်းရိုးတန်းနဲ့ကမ်းခြေတစ်လျှောက်လေပြင်းတံဆက်ခံရနိုင်ပွဲရှိပြီးနေအိမ်တွေအလုပ်ဌာနတွေထောင်ပေါင်းများစွာလျှက်စင်ပြီးပြတ်တောက်နိုင်ခြင်းရှိနေတယ်လို့သတိပေးပါတယ်။လေဆင်နှာမောင်းတိုက်ခတ်မှုဒဏ်ကြောင့်မြောက်ကိုရိုလိုင်းနားပြည်နယ်ဝန်ဆောင်မြို့မှာတည်ဆုံးရသူတဦးရှိနေတယ်လို့ဒေတာရဲဌာနကပြောပါတယ်။
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5.5 နဲ့ဒိုင်းနိုမီတာ190 kHz 15.5တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတိုင်းရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုကျွန်တော်ရဲမထုံးကဆက်လက်ကြီးညာပေးတော့ပါမယ်ဂျပန်လက်လီပြန်ချီရေးစီးပွားရေးလုပ်ငန်းစဉ်အဖွဲ့ EON ကရန်ကုန်မြို့မှာဈေးဝယ်စတန်ဒတ်ကြီးတစ်ခုဆောက်လုပ်သွားဖို့ American Dollar တန်180ယင်းဒီမြို့နဲ့သွားမယ်လို့အင်ကာနီကပြောပါတယ်။ဒါဟာ EON စီးပွားရေးအုပ်စုအနေနဲ့မြန်မာနိုင်ငံဈေးကွက်ထဲပထမဆုံးအချိန်ဝင်ရောက်လာတာလည်းဖြစ်ပါတယ်။EON Mall ဈေးဝယ်စင်တာကိုရန်ကုန်မြို့လယ်ကတိတ်မဝေးတဲ့နေရာမှာမြေအကျယ်18ဧကာလောက်နေရာယူတည်ဆောက်သွားမယ်လို့ EON Company ကပြောပါရယ်။ဆောက်လုပ်ရေးလုပ်ငန်းတွေကို2021ခုနှစ်ပထမနှစ်ဝက်မှာစတင်နိုင်ဖို့နဲ့ဈေးဝယ်စင်တာကို2023ခုနှစ်မှာဖွင့်လှစ်နိုင်ဖို့ရည်မှန်းထားတာပါ။ဒီဈေးဝယ်စင်တာတည်ဆောက်ဖို့ကိုမြန်မာအစိုးရကပြီးခဲ့တဲ့ဇွန်လအတွင်းကခုပြုခဲ့တာဖြစ်ပြီးမြန်မာနိုင်ငံကရွှေတောင်စီးပွားရေးလုပ်ငန်းစုနဲ့ဖက်ဆက်လုပ်ကိုင်မှာဖြစ်ပါတယ်။အကျိုးတူရင်းနှီးမြှုပ်နှံမှုမှာ EON လုပ်ငန်းစုက90ရာခိုင်နှုန်းပိုင်ဆိုင်ပြီးရွှေတောင်ကုမ္ပဏီက30ရာခိုင်နှုန်းပိုင်ဆိုင်မှာဖြစ်ပါတယ်။ EON လုပ်ငန်းစုကကမ္ဘောဒီးယားနိုင်ငံမှာလည်းဈေးဝယ်စင်တာကြီးနှစ်ခုဖွင့်လှစ်ထားပြီးနောက်ထပ်တစ်ခုဖွင့်လှစ်ဖို့ကိုလည်းဆုံးဖြတ်ထားတယ်လို့ Nikkei Asian Review သတင်းဌာနကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဖွင့်လှစ်ထားတဲ့ဈေးဝယ်စင်တာကြီးတွေမှာအောင်မြင်မှုတွေရနေတာကြောင့်EON company ကဈေးကွက်ချုပ်ကန်နိုင်တဲ့ပြိုင်ဘက်မရှိသေးတဲ့မြန်မာနိုင်ငံမှာရည်ရွယ်ချက်နဲ့မှုကိုစတင်လှုပ်ဆောင်တာဖြစ်ကြောင်း company ရဲ့အမှုဆောင်ရာရှိချုပ်ကပြောပါရယ်အခုစလုံးမဲ့ EON Zeewest Center ကတိလဝါအထူးစီးပွားရေးဇုန်နာမှာဖြစ်ပြီးတကုတ်စိတ်ကမ်းမြို့နယ်မှာဆောက်လုပ်သွားမှာဖြစ်ပါရယ်ခင်ဗျာထိုင်းနိုင်ငံရဲ့စီးပွားခံပြီးရင်စနစ်ကိုပြုပြင်ပြောင်းလဲဖို့တောင်းဆိုနေတဲ့စစ်တပ်ကကျောင်းသားတွေအနေနဲ့မတိမငြိမ်ဖြစ်စေမဲ့အခြေအနေတွေကိုမဖန်တီးကြဖို့ထိုင်းဝန်ကြီးချုပ်ပရယုတ်ချောင်းအိုချာကအင်္ဂါနေ့ကပြောလိုက်ပါတယ်။စစ်တပ်သူတွေရဲ့တောင်းဆိုချက်တွေကိုပါလီမန်ကစဉ်းစားပြီးမှဖြစ်ပြီးရုံးရင်းစံကဖြစ်စေမဲ့အခြေအနေတွေကိုမဖန်တီးကြဖို့နဲ့ပြည်ထနာတွေကိုပူးပေါင်းဖြေရှင်းကြဖို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်။2019ခုနှစ်တုန်းကစစ်တပ်ဦးဆောင်ပြီးရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဝတ်တွေကိုပြင်ဆင်ရေးဆွေးနွေးနိုင်ဖို့ကော်မတီရဲ့ဖွဲ့စည်းတာကြောင့်လည်းပရယုတ်ကပြောပါတယ်။ထိုင်းစစ်တပ်ကခံရတဲ့ကိုယ်စားလှယ်တွေပါဝင်တဲ့ထိုင်းတပ်တော်ကိုဖန်တီးပြီးပရယုတ်ကဝန်ကြီးချုပ်ရာဇူတီဗီအေးလှုပ်ဆောင်ခဲ့တယ်လို့လည်းစာရပြသူတွေကဆွဆွဲထားပါတယ်။ဝန်ကြီးချုပ်ကိုရွေးချယ်ရမှာရွေးကောက်ခံကိုယ်စားလှယ်တွေရဲ့အခမ်းအနားပုံပြီးပါဝင်စီလိုတဲ့အချက်လဲစာရပြသူတွေရဲ့တောင်းဆိုချက်တွေပါဝင်နေတာပါ။ဇူလိုင်လတဲ့ထိုင်းတရားရုံးတရုံးကအတိုက်ခံပါတီဖြစ်တဲ့အနာဂတ်ရှိသော Future Forward Party ကိုတရားမဝင်ပါတီဖြစ်ပိတ်ပင်လိုက်ကြတဲ့ကစာရပြပွဲတွေစတင်ဖြစ်ပွားခဲ့တာပါ။အဲဒီနောက်စာရပြပွဲတွေထိုင်းနိုင်ငံအနှံ့ပြန့်နှံ့သွားသလိုပြပြပြောင်းလဲရေးဆိုင်ရာတောင်းဆိုမှုတွေလည်းပုံပြီးကျပြန့်လာခဲ့ပါတယ်ခင်ဗျ။မလေးရှားနိုင်ငံကွာလာလမ်ပူးမြို့က Al Jazeera သတင်းဌာနရုံးခန်းကိုမလေးရှားအာဏာပိုင်တွေအင်တာနက်ကဝင်ရောက်စီးနင်းပြီးကွန်ပျူတာတွေကိုသိမ်းဆည်းလိုက်ပါတယ်။မလေးရှားနိုင်ငံတည်းရွှေ့ပြောင်းဝင်ရောက်လာသူတွေအကြောင်းသတင်းမှတ်တမ်းအစီအစဉ်တစ်ခုကို Al Jazeera သတင်းဌာနကယခုထုတ်လွှင့်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတုန်းအခုလိုဝင်ရောက်စီးနင်းကြတာဖြစ်ပါတယ်။မလေးရှားလော့ခ်ဒေါင်းနဲ့အချင်းကြချင်းလိုနာမည်ပေးထားတဲ့အဲ့ဒီတဲ့မှတ်တမ်းကမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်တာစီကန်တက်တာမီချက်တွေတနေ့တက်ချာမှထားနေတော့အထောက်အထားနိုင်ငံသားတွေဖန်စီထိမ့်သိမ့်ခံရတဲ့ဖြစ်ရပ်တွေကိုမှတ်တမ်းတင်တင်ပြထားတာဖြစ်ပါတယ်။ပြီးကြတဲ့လကထုတ်လွှင့်ခဲ့တဲ့အဲ့ဒီစီစဉ်ကိုမလေးရှားကရဲတွေကစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ခဲ့တာကြောင့်မလေးရှားနိုင်ငံတည်းမီဒီယာလွတ်လပ်ခွင့်တွေဆုံးရှုံးနေတယ်ဆိုပြီးစိုးရိမ်ပူပန်မှုတွေထပ်ပေါ်လာနေချိန်မှာအယ်ဂျဇီရာသတင်းဌာနရုံးခန်းကိုအခုလိုဝင်ရောက်စီးနင်းတာလည်းဖြစ်ပါတယ်။ဒီဖြစ်ရာဟာမီဒီယာလွတ်လပ်ခွင့်ကိုဖိနှိပ်ချုပ်ချယ်ဖို့တိုးပြီးလှုပ်ဆောင်လာတာကိုပြသနေတယ်လို့လည်းအယ်ဂျဇီရာအင်္ဂလိပ်ဌာနကစီမံခန့်ခွဲမှုဒါရိုက်တာဂိုင်းစထရန်ဒဲလ်ကဝေဖန်ကြေညာပါတယ်။မလေးရှားအစိုးရကတော့အယ်ဂျဇီရာရဲ့သတင်းမှတ်တမ်းကဟာနားတော်မှုလွမ်းမာစေပြီးတိကျမှုလည်းမရှိကြောင်းနဲ့အယ်ဂျဇီရာအတန်းလွင့်ဌာနကိုဂုဏ်သတင်းဖြတ်မှုရွှန်ရှားပွဲမသိတော်တာတွေကိုထုတ်လွှင့်မှုနဲ့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေကြောင်းပြောပါတယ်။ လော့ဒ်ဒေါင်းလောက်တာချိန်မီလာတုံးကတရားဝင်ရွှေပြောင်းလူသားတွေကိုအစုလိုက်ပြောင်းလိုက်ဖမ်းဆီးခဲ့ရတာကလည်းလူထုကိုအကာအကွယ်ပေးဖို့လိုအပ်လို့ဖမ်းဆီးရတာလို့မလေးရှားအာဏာပိုင်တွေကပြောထားခဲ့ပါတယ်။မလေးရှားနိုင်ငံမှာမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံတွေအပါအဝင်ဆင်းရဲတဲ့နိုင်ငံတွေကလာတဲ့ရွှေပြောင်းလူသားအများအပြားစပြူရည်နဲ့စပလုံငန်းတွေအပါအဝင်လုပ်ငန်းမျိုးစုံမှာအလုပ်လုပ်ကြနေတာဖြစ်ပါတယ်ခင်ဗျာ။ကာရှမီးယားဒေသကိုအခြေခံဥပဒေအရပေးထားတဲ့တစိတ်တပိုင်းကမ္ဘာအုပ်ချုပ်မှုအခွင့်အရေးကိုအိန္ဒိယအစိုးရကရုပ်သိမ်းလိုက်တဲ့နှစ်ပတ်လည်နေ့မတိုင်ခင်တရက်အလိုမှာအိန္ဒိယအာဏာပိုင်တွေကအဲ့ဒီဒေသတဲ့အင်ပြမထွက်ရကာဖီယူမိန်ကိုထုတ်ပြန်လိုက်ပါတယ်။ဆန္ဒပြပွဲတွေဖြစ်ပွားတော့မယ်ဆိုတဲ့ထောက်လိုင်းအစီရင်ခံစာတွေရရှိလို့အခုလိုကာဖီယူမိန်ကိုထုတ်ပြန်လိုက်တာလို့လည်းတာဝန်ရှိသူတွေကတင်းလာနေနှောင်းပိုင်းကပြောပါတယ်။နေ့ရက်တာကြာရှည်မဲ့ကာဖီယူမိန်အောက်မှာအင်္ဂါဒီကကာရှမီးယားမြို့တော်ရှရီနာဂါကလမ်းတွေကိုတပ်စုချိုးတွေနဲ့ပိတ်ထားတယ်လို့ဈေးဆိုင်တကားတွေလည်းပိတ်ထားရတာကိုမြင်ကြရပါတယ်။မနေ့ဩဂုတ်လ9ရက်နေ့ကကိုဗစ်အုပ်ချုပ်မှုအခွင့်အရေးတွေကိုရုပ်သိမ်းလိုက်တုန်းကလည်းအခုလိုကာဖီယူမိန်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကာရှမီးယားဒေသမှာအိန္ဒိယအုပ်ချုပ်ရေးကိုစတင်စစ်ဆင်နွှဲနေတာအခုဆိုရင်နှစ်ပေါင်း30ရှိခဲ့ပြီးဒီပြည်ပကကြောင့်အယက်သားအများစုပါဝင်တဲ့လူတောင်းချီတည်ဆုံခဲ့ရပါတယ်ခင်ဗျာ။ဗိုလ်တော်ဒီမနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အနီးဆုံးကိုရေးအရာရှိလုပ်ခဲ့သူဒေါက်တာတင်မာအောင်လာမယ့်ရွေးကောက်ပွဲမှာရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီ ALD ကနေဝင်ပြိုင်တော့မှာပါဒီ ALD ပါတီဟာ1990ရွေးကောက်ပွဲတုန်းက NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့လက်တွဲခဲ့ပြီးရခိုင်မှာအများစုအနိုင်ရခဲ့ပါတယ်ပြီးခဲ့တဲ့2015ပွဲတော်ကလည်း ANP ရခိုင်မျိုးသားပါတီနဲ့ပေါင်းပြိုင်ပြီးထက်အများစုနိုင်ခဲ့ကအခုလည်းရခိုင်မဲဆန္ဒနယ်မြေ24ခုမှာထပ်ပြိုင်သွားမှာပါဒီရခိုင်ပါတီကြီးကနေဒေါက်တာတင်မအောင်ဘာကြောင့်ဝင်ပြိုင်ရတာပါလဲရခိုင်ပဋိပက္ခပေါ်လဲဘလို့တက်ရောက်မှုရှိနိုင်ပါလဲဆိုတာကိုပါတီပြောခွင့်ရတဲ့အောင်နိုင်ရေးကော်မတီဘိုဥက္ကဋ္ဌဦးဦးလှမြင့်ကိုမေးမြန်းထားပါတယ
်ဟုတ်ကဲ့ဦးလှမြင့်ခင်ဗျာရခိုင်ဒီမိုကရေစီဖွဲ့ချုပ် ALD ကနေပေါ့နော်ဒီမနက်ကမှရေးပါတဲ့သူတယောက်ဖြစ်တဲ့ဒီတော်ဆက်စုကြည့်နေတဲ့အနီးကပ်နှစ်ပေါင်းကြာရှည်စွာလည်လာခဲ့တယ်။နောက်ဒီရခိုင်ပါတီတွေမှာလည်းနာမည်ကြီးခဲ့တဲ့ဒီဒေါက်တာစောမြောင်ရဲ့သမီးလည်းဖြစ်တယ်။ဒေါက်တာတင်မောင်ကိုယ်တိုင်ပါဝင်လာတဲ့အတွေ့ဘာကြောင့်မလို့အခုလိုဒေါက်တာတင်မောင်ဆုံးဖြတ်နိုင်တယ်လို့ထင်လဲ
။ဒေါက်တာတင်မောင်ဘာကြောင့်မလို့အခုလိုဝင်ဖြစ်တာလဲဆိုတော့ကျွန်တော်တို့အခုရခိုင်ပြည်နယ်ထဲမှာလူမှုရေးစီးပွားရေးနိုင်ငံရေးကျန်းမာရေးစသည်အားဖြင့်အရေးအားလုံးဟာချွတ်ချုံကျနေတယ်ဗျ။အဲ့ဒီတဲမှာကျွန်တော်တို့ရခိုင်တွေဝင်ပြီးတော့ပါဖို့လိုမယ်၊ကူဖို့လိုမယ်။အဲ့ဒီတွေဒေါက်တာတင်မအောင်မှာတာဝန်ရှိတယ်ဗျ။ဘာလို့လဲဆိုသူ့အဖေကဒီလုပ်ငန်းကိုသူလုပ်ခဲ့တာလေ။တနည်းအားဖြင့်သူတို့မျိုးရိုးကဒီရခိုင်လူမှုရေးရခိုင်လူမျိုးရေးဒီလူမျိုးတွေထဲမှာဥဆောင်ဥပြချိနေခဲ့တဲ့မိသားစုဗျ။အဲ့ဒါကြောင့်ဒေါက်တာဦးစောမြအောင်ရဲ့သမီးတယောက်ဒေါက်တာတင်မအောင်နေနဲ့လုပ်ဖို့တင့်တော်တဲ့အချိန်ကာလဖြစ်တဲ့အတွက်ဒီလိုဆုံးဖြတ်တယ်လို့ယုံကြည်ပါတယ
်။ဟုတ်ကဲ့။ခုလိုမျိုးဆုံးဖြတ်လိုက်တာကြောင့်ပါတီရဲ့ဒီရွက်ကပွဲအောင်နိုင်ရေးအနာဂတ်အနေထားမှာဘယ်လိုဖြစ်လာမလဲထင်တယ်
လူထုတွေလည်းမျှော်လင့်နေလိမ့်မယ်လို့ထင်ပါတယ်လူထုရဲ့ထောက်ခံမှုကိုအများဆုံးရနိုင်ဖို့မျှော်လင့်ပါတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ရခိုင်ဒီမိုကရေစီရဲ့ပုံရိပ်ကပို့ပြီးတော့တရင်သူ့အဖေလက်ထက်သို့ပြည်ပြင်လာလိမ့်မယ်လို့မျှော်လင့်ပါတယ်
ဟုတ်ကဲ့အဲ့တော့ဒကာတင်မအောင်နေနဲ့ဒီရွက်ကပွဲမှာအနိုင်ရရှိခဲ့ဘယ်လိုမျိုးဒီချိတိယအကြောင်းလေးစောင်းနေမယ်လို့မျှော်လင့်ထားလဲ
ကျွန်တော်တို့ ALD ကနှစ်ပေါင်း88ကတည်းကနိုင်ငံရေးထဲမှာမှတ်ပုံတင်ပြီးတော့ပါလာခဲ့တဲ့အဖွဲ့အစည်းဖြစ်တယ်။အဲဒီခြေလျားတဲ့တမိုင်းရှိတဲ့အတွက်သူ့ကိုလည်းရခိုင်ပြည်နယ်ထဲမှာသူ့အောင်ပွဲရလာရင်ခိုက်တင်တဲ့နေရာတစ်ခုတော့တာဝန်တစ်ခုတော့ပေးလိမ့်မယ်လို့ယူကြည်တယ်။
ဟုတ်ကဲ့အဓိကကတော့ဒီရခိုင်ဝန်ကြီးချုပ်လိုနေရာမျိုးကနေဒါမှမဟုတ်လို့ရှင်လည်းဒီအရေးပါတဲ့ဝန်ကြီးနေရာတနေရာမျိုးကနေပြီးတော့လက်ဆောင်ပေးနိုင်တာမျိုးပေါ့နော
်။အဲဖြစ်ကောင်းဖြစ်နိုင်ပါတယ်။ပြီးရင်သူကဒီပေးရတဲ့တာဝန်ပေါ်မှာအကောင်းဆုံးလက်တွဲပြီးတော့လုံးနိုင်လိမ့်မယ်သူနဲ့မဆိုမူရင်းသူ့ရဲ့စိတ်နေသဘောထားကဆွေးနွေးတိုင်ပြီးညှိနှိုင်းပြီးတော့အပြေချတဲ့ခါကိုဒေါက်တာတင်မောင်ကကြိုက်ပါတယ်အဲ့ဒီအတွက်ကျွန်တော်တို့အကောင်းဆုံးမျှော်လင့်နိုင်မယ့်လူတယောက်အဖြစ်ကျွန်တော်တို့မျှော်လင့်ထားပါတီကလည်းယုံကြည်တယ
်ဟုတ်ကဲ့အဲ့တော့ဒီ NLD ပါတီနဲ့ဆက်ဆံရေးပေါ်မှာရောဘယ်လိုဖြစ်လာမှဖြစ်လဲ
UNE နဲ့ NLD ရဲ့ဆက်ဆံရေးပေါ်မှာမူတည်ပါလိမ့်မယ်အဲ့ဒီပေါ်မှာကျွန်တော်တို့ငကိုကပါခဲ့တဲ့ဖွဲ့တွေအတိုင်းအတာတွေအကုန်လုံးက UNE မှာပါတဲ့အတွက်ကျွန်တော်တို့ကအဲ့ဒီဘူးတိုင်းဆက်သွားနေကြတာ
ဟုတ်ကဲ့အခုလက်ရှိမှာဒီ UNE နဲ့ဆက်ဆံရေးနေတာဘယ်လိုရှိလဲပေါ့နော်ရှိမှာဘယ်လိုဖြစ်လာနိုင်လဲ
အဲ့ဆက်ဆံရေးကိုပြောမယ်ဆိုရင်တော့ရပ်တန့်နေတယ်လို့မြင်ရတယ်ဗျအဲမြန်မာပြည်မှာတိုင်းရင်းသားလူမျိုးတွေနဲ့နိုင်ငံရေးပြဿနာတွေကိုမဆွေးနွေးဘဲနဲ့လက်ရှိအခြေအနေနဲ့အနာဂတ်ကိုရှိတတ်ဖို့အတွက်မဖြစ်နိုင်ဘူးဗျ။အဲဒါကြောင့်တိုင်းရင်းသားလူမျိုးတွေနဲ့ ဘယ်ပါတီပဲအာဏာရရဆွေးနွေးတိုင်ပင်ကြီးနိုင်ပြီးမှသွားလို့ရမယ
်ဟုတ်ကဲ့အဲ့တော့ဒီပါတီအနေနဲ့ဒီနိုင်နိုင်ဖို့အနေထားရော
ကျွန်တော်တို့နိုင်ဖို့အတွက်တည်ကြပါတယ
်ဟုတ်ကဲ့တခြားရခိုင်ပါတီတွေလည်းရှိတဲ့အခါကျတော့ဒီမဲကွဲသွားနိုင်မယ်အနေထားမျိုးရောညီနိုင်ထားတာရောရှိ
ပြီနိုင်ထားတာမရှိဘူးခင်ဗျာသူတို့လည်းအပြိုင်သဘောနဲ့ဝင်ပါလိမ့်မယ
်ဟုတ်ကဲ့ဒေါက်တာစင်မောင်အနေနဲ့ကတော့ကြောင်ကုန်းမြို့နယ်ကမက်ဆနာနေအမှတ်နှစ်ပါပေါ့နော်ဝင်ပြိုင်မှာဖြစ်ပြီးတော့ဘယ်ပါတီနဲ့အဓိကပြိုင်မယ်လို့ထင်လဲ
ရခိုင်ပါတီနဲ့ပဲပြိုင်ရမယ်သဘောရှိတယ်လို့သုံးသပ်ပါတယ
်ဘယ်ပါတီနဲ့တကယ်ပြိုင်မယ်လို့ထင်လဲ
ကြေခိုင်မျိုးသားပါတီကိုမြင်နေပါတယ
်နောက်ပိုင်းမှာရောတခြားရခိုင်ပါတီတွေနဲ့ညှိနှိုင်းဖို့အလားအလာတွေရော
ကျွန်တော်တို့ရဲ့လက်ဆွဲမှုကတော့အများတန်းညီညွတ်ဖို့လိုတယ်အဲ့ဒီအတွက်ပြည်ထောင်စုရေးမှဖြစ်ဖြစ်ရခိုင်ပြည်နယ်ရေးမှဖြစ်ဖြစ်ဆွေးနွေးမယ်ညှိနှိုင်းမယ်
ဟုတ်ကဲ့အခုလိုဒီဒေါက်တာတိမ်မာဝင်ပြိုင်တဲ့အနေထားကလည်းဒီရခိုင်နိုင်ငံရေးတစ်ခုလုံးတက်ပေါ့နော်အခုလက်နက်ကင်ကြောင့်လည်းဖြစ်နေတယ်နောက်ဒီရခိုင်ပါတီနဲ့ဒီ NLD ပါတီနဲ့ဆက်ဆံရေးကြမှာလည်းအခုဖြစ်ဖြစ်ရှိနေတယ်ဒေါက်တာအင်းမောင်စုဖန်ခံနေရတဲ့အနေထားမျိုးပေါ့နော်အဲ့ဒီလိုအနေထားမျိုးကိုအကောင်းနဲ့ပဲကော
ဟုတ်တယ်ခင်ဗျာကျွန်တော်တို့အကောင်းဆုံးပြောင်းလဲနိုင်လိမ့်မယ်လို့ပြောင်းလဲပြီးတော့ဒီအလုပ်ကိုလုပ်ချင်းဖြစ်ပါတယ်ကျွန်တော်တို့ပါတီရဲ့ရည်မှန်းချက်ဖြစ်တဲ့စစ်မှန်တဲ့ပြည်ထောင်စုဖြစ်လာဖို့ရဲ့ရခိုင်ပြည်နယ်ရဲ့အကျပ်ကြီးကိုရောကျော်လွှားနိုင်လိမ့်မယ်လို့မျှော်လင့်တာရဲ့ next account ပေါ်တောင်းချင်းဖြစ်ပါတယ
်ဟုတ်ကဲ့အခုလိုပြည့်ပြည့်စုံစုံရှင်းပြပေးတဲ့အတွက်ကျေးဇူးထူးတင်ပါတယ်ဦးလာမြေခင်ဗျာကျွန်တော်ဝင်းမြင့်ပ
ါဗုဒ္ဓဘုရားနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်မရခဲ့ပေမယ့်အခု2020ပြည့်ရွေးကောက်ပွဲမှာ NLD ရဲ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်ရွေးချယ်ခံခဲ့ရတဲ့မန္တလေးမြို့ကနိုင်ငံရေးအရထင်ရှားလူသိများတဲ့ဒေါ်ဝင်းမြတ်များနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ဝင်လည်းဖြစ်မန္တလေးတိုင်းဒေသကြီးဒုဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ဝင်းမြတ်များဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကြောက်စဲခရိုင်စင့်ကိုင်မြို့နယ်မဲဆန္ဒနယ်မြေမှာပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းတဦးအနေနဲ့ပါဝင်ရှင်ပြိုင်မှာပါ1988ခုနှစ်ရှစ်လင်းလုံးလူမှုလှုပ်ရှားမှုကြီးကိုစစ်တပ်ကလက်နက်နဲ့အကြမ်းဖက်ဖြိုခွဲပြီးအာဏာသိမ်းပြီးတဲ့နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုစတင်တီထောင်ကြတဲ့ကပါဝင်ခဲ့တဲ့ဒေါ်ဝင်းမြတ်များဟာပါတီအပေါ်မမိတ်မတုံယုံကြည်မှုနဲ့လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့ကိုယ်စားလှယ်လောင်းအဖြစ်အမည်စင်းတင်သွင်းခဲ့တယ်လို့ VOE ကသူကအခုလိုပြောပါရယ
်ပါတီကကျမကိုဒီပါတီတာဝန်ပေးရင်လည်းကျမပါတီတာဝန်ထမ်းမှာပဲလွှတ်တော်ကိုယ်စားလှယ်တာဝန်ပေးရင်လည်းလွှတ်တော်ကိုယ်စားလှယ်တာဝန်ထမ်းမှာပဲအခုကျမကလွှတ်တော်ကိုယ်စားလှယ်ရှောက်လာတင်လိုက်တယ်ပါတီကလည်းကျမကိုဒီတာဝန်လွှတ်တော်ကိုယ်စားလှယ်လောင်းတာဝန်ကိုပေးလိုက်ပါတယ်အဲအဲ့ဒါကြောင့်မလို့ကျမအခုဒါလွတ်တော်ကိုယ်စားလှယ်လောင်းအနေနဲ့ကျမဝင်ရှင်းပြမှာပါပဲရှင
်အဲ့တော့ဟို2015တုန်းကဟိုဒဝင်းမြမမပါဖြစ်ဖ ೇನೆ အခု2020မှာရွေးကောက်ပွဲမှာပါလာတဲ့ကိုယ်စားလှယ်လောင်းအနေနဲ့ရွေးချယ်ခံရတဲ့အနေအထားနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိလဲရှင
်ကျမ2015တုန်းကကျမလွတ်တော်ကိုယ်စားလှယ်လောင်းလျှောက်လာတင်ပါတယ်နောက်ကျမအနေနဲ့ကဦးစားပေးရမယ်အလုပ်တစ်ခုရှိတာကျွန်တော်အဲ့ဒီတာဝန်ကိုပဲဦးစားပေးပြီးတော့မှလွတ်တော်ကိုယ်စားလှယ်လျှောက်လာကိုကျမပြန်ယူပေးနေရတာပါရှင်ဒီနေ့တော့ကျမလည်းလျှောက်တယ်ကျမတို့အဖွဲ့ကလည်းလက်ခံနေဒါပါပဲရှင
်အခုဒီအမတ်တွေထဲမှာဒီမွတ်စလင်ဖြစ်တဲ့အမတ်ပေါ့နော်အဲ့ဒါလုံးဝအခုဆိုရင်လုံးဝမရှိဘူးလို့ပြောရမှာပေါ့2015မှာကျတော့လုံးဝမရှိဘူးအခု2020မှာကျတော့ဒါ energy ဘက်ကနှစ်ဦးပေါ့လေဆိုတော့အရန်နေနေတဲ့အနေထားမှာရောဘယ်လိုမြင်လဲရှင်ဒီအများဝေဖန်နေတာပေါ့နော်ဒီဟာမျိုးကမဖြစ်သင့်ဘူးဆိုတော့ဝေဖန်ချက်ဒီပေါ်မှာရောဘယ်လိုမြင်ပါလဲရှင
်ဘာသာပေါင်းလို့အကုန်လုံးလူပါဖို့အရေးနော်ထားတာလူတိုင်းကတလူပဲပေါ့နော်နိုင်ငံလကစံချိန်စံနှုန်းအတိုင်းဖြစ်ဖို့အကုန်လုံးကစံနှိုင်းရှိရတဖြည်းဖြည်းဖြစ်သွားမှာပါအခုကျမတို့ကောင်းလားစပရမကျူလာပရမအခုလုပ်နေတာပဲလေရှေ့ကျရင်ကျမတို့ကဒီတကအများကြီးပို့ပြီးတော့မှတုတ်တက်လာမယ်လူသားဝါဒကိုကျမတို့နိုင်ငံမှာရင်းနှီးသွားအောင်လို့ကျမတို့ကောင်းဆောင်ကနေပြီးတော့မှကျူစားပြီးစောင့်ရက်နေတယ်လို့ပဲကျမပြောချင်ပါတယ်
မြန်မာနိုင်ငံမှာတော်တော်လေးအဲ့ဒီဘာသာရေးနဲ့ပတ်သက်လို့ရှိရင်ခွဲခြားဆက်ဆံမှုတွေအတော်လေးရှိတယ်ဆိုတဲ့အပိုင်းပေါ့လေတော်ဝင်းမြမအနေနဲ့ဘလို့မြင်လဲရှင်ဒါတွေဘလို့လုပ်တင်လဲဘလောက်ထိချိန်နေစိုးနေလဲဒါမျိုးတွေပေါ့နော်ပြောပြလို့ရမှာရှင်
ဒီမှာတို့ဗမာနိုင်ငံနဲ့မှာတော့တော်တော်လေးကိုနေတဲ့လူအုပ်စုကြီးကနေပြီးတော့မှအခုလိုအမုန်းစကားတွေပြောမယ်အခုလိုပဲဘာသာရေးခွဲခြားတယ်ဒီကိစ္စတွေရှိပါတယ်တော်တော်များများကျမတို့ကြံတဲ့လူတွေကတော့မရှိပါဘူးကျမတို့နိုင်ငံတိုးတက်စေခြင်းနဲ့ပြည်တွင်းငြိမ်းချမ်းခြင်းနဲ့အလုံးလူအခွင့်အရေးကိုရရှိစေခြင်းနဲ့ငြိမ်းငြိမ်းချမ်းချမ်းအေးချမ်းချမ်းပဲနေခြင်းနဲ့ပြီးတော့ဒီဘာသာပေါင်းစုံချစ်ကြည်အဖွဲ့တွေလည်းကျမတို့ဒီမှာရှိပါတယ်အလုံးကိုကျမတို့ခရစ်ယာန်အစ္စလာမ်ဟိန္ဒူဗုဒ္ဓအကုန်လုံးအဲ့ဒီလိုမျိုးအဖွဲ့တွေလည်းအများကြီးရှိသလိုဒီအဖွဲ့တွေကလည်းပြည်တွင်းငြိမ်းချမ်းမှုအနေနဲ့ဘာသာပေါင်းတွေချစ်ချစ်ရေးတဲ့ကိုတဆိုင်မမလုပ်နေသလိုခုနဟိုအနေပေါ့နော်အစွန်းရောက်တယ်လို့ပြောရမှာပေါ့နော်ဒီလိုပုံကူအချို့လည်းရှိပါတယ်ဒါတွေကတော့အများရှိနေမှာပဲ
အမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်ခွင့်ရရေးကျိုးပန်းနေကြတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။လာမယ့်နှစ်ထောင်နှစ်ဆယ်ပြည့်ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်ရှင်ပြိုင်မှုတွေတိုးလာမယ်လို့ခန့်မှန်းနေတယ်လို့အမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်ခွင့်ရရေးကျိုးပန်းနေကြတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။လာမယ့်နှစ်ထောင်နှစ်ဆယ်ပြည့်ရွေးက ောက်ပွဲမှာအမျိုးသမီးကိုစလဲလောင်းအရေးအတွက်အရင်နှစ်ကထက်ပိုတိုးလာပြီး20ရာခိုင်နှုန်းလောက်ရှိတယ်လို့လဲပါတီပြန်ကြားရေးတာဝန်ခံဒေါက်တာဇော်မြင့်မောင်ကပြောဆိုထားပါတယ်။ဒီနေ့ရွေးကောက်ပွဲမှာနောက်တစ်ကြိမ်ရှင်ပြိုင်မဲ့ NLD ပါတီအမျိုးသားလွှတ်တော်ကိုစလဲတော်ရွှေရွှေစိန်လက်ကတော့အမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်ခွင့်ရဖို့အရေးကြီးတယ်လို့ပြောဆိုလိုက်ပါတယ်။
ဒီမှာရေလျှောက်ရှိတဲ့အမျိုးသားနဲ့မျိုးသမီးတွေကြီးရရှိအောင်ငါတချို့နေရာမကြည့်ဘူး။ဒီလိုပြပို့ပြီးတော့လေပို့စားပို့ခွာပို့ပြီးတော့ပြည်ကုန်နေပေါ့နော်။အမျိုးသမီးတွေပါဝင်ခြင်းအဖြစ်အဲကျွန်တော်တို့ရေမြန်မာနိုင်ငံမှာပို့ပြီးတော့အောင်လေအဲ့ဒါပေါ့နော်။ဒါကြောင့်လဲဆိုတော့မင်းတို့ပေါ့နော်ဒါပေါ့ဒီအမျိုးသားတွေကလည်းထောက်ချအဆင်ပြေကြပို့ပြီးတော့များနေတဲ့အကြောင်းလို့များကျွန်တော်နိုင်ငံမှာနေချင်းရဖို့လေပို့ပြီးတော့မှညတာတဲ့ဥပဒေတွေအားလုံးပြည်ကုန်ပါဝင်ပြီးဒီအားနည်းဖြစ်သလားလို့ဒါကျွန်မမြင်တာပေါ့နော်။ကြည့်ကြလေကြည့်ကြလေဟုတ်ပြီးတော့ညတာတဲ့အင်္ဂါလုံးမှတစ်ခုလင်းငန်းကတစ်ခုစံပြဆူရှာတဲ့နေရာတစ်ခုဖြစ်ဖို့အတွက်ဒါမျိုးလေးပါဝင်လို့အရေးကြီးတယ်လို့ဒါကျွန်မပြောချင်တာပေါ့နော်
။ဒါပေမဲ့လေအမျိုးသားတွေအများစုရှိနေတဲ့နိုင်ငံရေးလောကမှာအမျိုးသမီးတွေပါဝင်ခွင့်ရရည်စိန်ခေါ်မှုတွေရှိနေစေဖြစ်တယ်လို့လေအမျိုးသမီးကိုယ်စားလှယ်လောင်းတွေကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာတနင်္လာရီတိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာအတွက်တတိပုဂ္ဂလအနေနဲ့ဝင်ရောက်ရွေးချယ်ခံမဲ့ဒေါက်တာညိုညိုသိန်းကတော့2015ခုနှစ်တုန်းကလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ရှင်ပြိုင်ခဲ့ချိန်မှာစိန်ခေါ်မှုတွေကိုရန်ကြုံခဲ့ဘူးတယ်လို့ပြောပါတယ်။
ဟုတ်မလားပြအမျိုးသမီးကိုယ်စားလှယ်ဆိုတာကတော့အမျိုးသားကိုယ်စားလှယ်လောင်းနေတဲ့ပုံပြီးတော့စိန်ခေါ်မှုတွေအများကြီးကြုံရတယ်။ရွေးကောက်ပွဲဒီမဲဆွယ်စည်းရုံးတဲ့ကာလတွေမှာဆိုလို့ရှိရင်အမျိုးသမီးကိုယ်စားလှယ်တွေကိုဟိုရည်ရွယ်ချက်ရှိရှိနဲ့ပေါ့နော်တိုက်ခိုက်တာလေးပေါ့နော်ပုစုဖွဲ့တိုက်ခိုက်တာလေးပေါ့နော်ဒါရှိတယ်ပေါ့နော်အပြင်အမျိုးသမီးကိုယ်စားလှယ်လောင်းနေတဲ့ဆိုင်ဘုတ်ကိုဖျက်ဆီးတာလေးပေါ့နော်အတိ2015ရွေးကောက်ပွဲမှာတော့ဆိုဆိုင်ဘုတ်တွေဖျက်ဆီးခံရတယ်ပေါ့နော်ဒါတကဈေးသားမဟုတ်မှန်းဆိုဆိုပြောဆိုဈေးသားတိုက်ခိုက်တာလေးရှိတယ်ပေါ့နော်ဒါကြောင့်မလို့အမျိုးသမီးကိုယ်စားလှယ်လောင်းနေကိုပေါ့နော်တိုက်ခိုက်မှုတွေဟာအမျိုးသားကိုယ်စားလှယ်တွေကြုံတွေ့ရတာထက်ပိုပြီးတော့ပေါ့နော်ကြီးမားတယ
်အဓိကတိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်SNLD ကလည်းအမျိုးသမီးကိုယ်စားလှယ်လောင်းနေရွေးကောက်ပွဲမှာပုံမပါဝင်ရှင်ပြိုင်နိုင်ဖို့မျှော်လင့်ထားကြောင်းအထွေထွေအတွင်းမှဦးဆိုင်လိတ်ကပြောဆိုထားပါတယ်။တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့မွန်ညင်ညွတ်ရေးပါတီကလည်းရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းနေတဲ့လူငယ်နဲ့အမျိုးသမီး30ရာခိုင်နှုန်းကျော်ပါဝင်မယ်လို့ခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာအမျိုးသမီးပါတီတစ်ခုအနေနဲ့တည်ကြရက်တည်နေတဲ့မွန်အမျိုးသမီးပါတီဥက္ကဋ္ဌမိတန်းရှင်ကတော့နိုင်ငံရေးပြုရင်ပြောင်းလဲမှုတွေမှာအမျိုးသမီးပုံမပါဝင်ခွင့်ရဖို့မျှော်လင့်တယ်လို့သူကပြောပါတယ
်ကျမတို့နိုင်ငံမှာအဓိကလက်ချက်ပဲကျမတို့မြင်တာအဓိကဟိုမပြင်လို့မရတဲ့အချက်လက်ချက်ရှိတယ်အဲ့ဒါကြတော့ငြိမ်းချမ်းရေးနဲ့ဟိုစားဝတ်နေရေးပေါ့နော်အဲ့နှစ်ခုကတော့ကျမတို့ဖြည့်ရှင်းရအောင်လို့ဖြည့်ရှင်းသွားမယ်လို့ခံယူထားပါတယ်ကြိုးစားသွားမယ်လို့အဲ့လိုမျိုးလည်းစိတ်ရှိကြပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီစစ်တပ်ရဲ့အုပ်ချုပ်မှုတွေအဆုံးတက်ခဲ့ပြီးနောက်ပထမဆုံးအကြိမ်ကျင်းပတဲ့2010ပြည့်ရွေးကောက်ပွဲမှာတော့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ပါဝင်မှုနှုန်းဟာ400ခိုင်နှုန်းလောက်သာရှိခဲ့ပြီး2015ခုနှစ်ရွေးကောက်ပွဲရလဲအရလွှတ်တော်ထဲမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်အယောက်80နီးပါးရှိခဲ့ပြီးပါဝင်မှုနှုန်းဟာလေ73ရာခိုင်နှုန်းလောက်ထိတိုးလာခဲ့ပါတယ်။ဒါပေမဲ့လေချင်းပြည်နယ်၊ကယားပြည်နယ်နဲ့ရခိုင်ပြည်နယ်လွှတ်တော်တွေမှာအမျိုးသမီးလွှတ်တော်ကိုလည်းမရှိတာလဲတွေ့ခဲ့ရပါတယ်။2010ခုနှစ်ရွေးကောက်ပွဲအပြီးသမရဦးသိန်းစိန်လက်ထက်မှာ ပြည်တော်စုဝင်ကြီး33ယောက်မှအမျိုးသမီး2ယောက်သာပါဝင်ခဲ့ပြီးအဓိကအဆုံးဖြတ်ပေးနိုင်တဲ့နေရာမှာမရှိခဲ့သလိုအန်အေဒီပါတီကဦးဆောင်နေတဲ့လက်ရှိအစိုးရလက်ထက်မှာလည်းအစိုးရအဖွဲ့ဝင်တွေထဲမှာအမျိုးသမီးဆိုလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တဦးတည်းသာရှိပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ် ကိုဖင်းတိုင်းဒီကယောဂကာလာမှာမြန်မာခီးသွားလုပ်ငန်းထိခိုက်ခဲ့ရမှာဒီနှစ်ဝက်အတွင်း60ရာခိုင်နှုန်းကျဆင်းသွားတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကယောဂကြောင့်ပြည်တွင်းပြည်ပသွားလာလှုပ်ရှားမှုတွေကန့်သက်ထားရချိန်မှာခီးသွားလုပ်ငန်းတွေတိတိတတ်တတ်အထိနာခဲ့သလိုနောက်ထပ်ဆက်လက်ကျဆင်းနိုင်သေးတယ်လို့လည်းခန့်မှန်းနေပါတယ်ကယောဂကြောင့်ဒီနှစ်ရဲ့ပထမ6လအတွင်းခီးသွားအရေးအတွက်ဟ
John Lalere Ede Yidone, Natonese, January to John Lalere Ede Yidon, Nationai, Chosere, Javari, Taramba, Pajon, Natonasema, January, February, March, the Kubit Mapian Nankema, Lare Ede, Tonga Salavi, Shini Lugani, at the Chosere and Yore Julia, not the Kubika Lachina, and Nobis with Piba Kiva Edea.
ဒီလိုပဲအဲ့လိုဆိုတော့နှစ်ကုန်တည်းဆိုကျွန်တော်ကျွန်တော်တို့မှာလာရှင်းပြရတဲ့အနေနဲ့အထက်ပဲမကြသေးခင်နှစ်တူကဆာလို့အရှိန်ရလာခဲ့တယ်မြန်မာနိုင်ငံကခီးသွားလုပ်ငန်းတွေဒီနှစ်မှာမမျှော်လင့်ပဲကဲယောကကြောင့်ထိခိုက်မှုတွေကြောင့်နေရတာပါအခုလိုခီးသွားလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်မှုတွေကြောင့်နေရချိန်မှာတတရာရဖို့လုပ်ငန်းတွေပြန်စာနိုင်ရေးလုပ်ငန်းရှင်တွေဘက်ကလည်းလိုလားနေက ယ်လို့လဲမြန်မာနိုင်ငံခီးသွားလုပ်ငန်းကော်မတီရဲ့တသိပညာရှင်ဦးသက်လွင်တို့က VOA ကိုပြောပါတယ်
တယောက်ကအော်ရာထွက်လိုက်တယ်ဟိုဖျားရည်စီတီပတိတွေဆိုချက်ရှည်သွားလို့ရတယ်အဲ့ချိန်မှာတယောက်ကကြတော့ဟာမရတော့ဆိုစင်ထရယ်ဂါဗာမင့်ကပြန်ထုတ်လိုက်တယ်အဲ့ဒီခါမှာဟိုနည်းနည်းဟသွားတာလေးတွေလွဲသွားတာလေးရှိတာပေါ့နော်အဲ့တော့ဒီလိုတွေမဖြစ်အောင်ကျွန်တော်ကအခုချိန်မှာဘိုးကော်မတီရဲ့ကမန်ကအဓိကပဲဒါပေမဲ့အဲ့ချိန်မှာဟိုအထက်ကိုတင်ပြထားတယ်ဆိုရင်လည်းဒါချင်းနဲ့တပြေးညီပေါ့ yes or no ကိုကြိုပြောနိုင်မယ်ဆိုကောင်းပါပဲเนาะနောက်ချက်ကကျွန်တော်တို့ပိတ်ရက်တွေများတာလည်းပါတာပေါ့เนาะအဲ့ဒီချိန်မှာကျွန်တော်တို့ကဒီဟိုပေါ့ဟိုဟိုပိတ်ရက်ကိုလည်းဒါကျွန်တော်တို့ကဟိုကြိုကြညာမယ်နောက်အဲ့ဒီရက်တွေမှာလည်းကြိုတင်ပြင်ဆင်မှုတွေကိုခုနလိုလုပ်မယ်ဆိုရင်တော့ဟိုသွားတဲ့လူတွေတွေလည်းသွားကြိုနဲ့မယ်ဒီအတွက်ပြင်ဆင်ရတဲ့ဟို service provider တွေအတွက်လည်းဆုံးရှုံးမှုတွေနေသွားမယ်လို့ထင်ပါတယ
်ပြပခီးသွားတွေကိုဝင်ဝင်မပြူတာအပါအဝင်ကယောဂါကာကွယ်ရေးအတွက်ကန့်သက်ထိန်းချုပ်တဲ့အစီအစဉ်တွေကိုတော့မြန်မာအစိုးရကဒီလကုန်အထိတက်တန်းတိုးထားပါတယ်ဒါကြောင့်လည်းလက်တလုံးမှာပြပခီးသွားတွေကိုအားထားနိုင်တဲ့အခြေအနေမှမရှိပါဘူးCOVID-19 ကရောဂါကူးစက်မှုတွေချေချေပြပြမတွေ့ရပါပဲမြန်မာနိုင်ငံရဲ့စီးပွားရေးအပေါ်ကြီးမားတဲ့တက်ရောက်မှုတွေရှိနိုင်ကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကလည်းပြီးခဲ့တဲ့လဆန်းကပဲသတိပေးထားပါတယ်ကုလသမဂ္ဂရဲ့မကြာသေးခင်ကအစီရင်ခံစာမှာလည်းမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှ17နိုင်ငံမှာကရောဂါကြောင့်စီးပွားရေးလူမှုရေးရိုက်ခတ်မှုတွေကြုံရနိုင်ကြောင်းဖော်ပြခဲ့ပါတယ်ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
တော်တာရှင်များရှင်ကျမတင်ကြီးထိုက်ပါကပ္ပသတင်းတွေတဲကမြမဆရာသတင်းဆောင်မတပုတ်ကိုကောက်နှုတ်တင်ပြပေးပါမယ် justsecurity.com မှာ Catherine Southwick ရဲ့ Leveraging International Justice for Lasting Peace in Myanmar မြန်မာနိုင်ငံမှာရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးအတွက်နိုင်ငံတကာတရားရေးရဲ့မောင်းနှင်အားဆိုတဲ့ဆောင်းပါးတွေကကောက်နှုတ်တင်ပြပါမယ်နိုင်ငံတကာတရားရုံး ICJ မှာမြန်မာနဲ့ဂမ်ဘီယာကြားလက်ရှိတရားရင်ဆိုင်နေရာမှုနဲ့ရှစ်ဆက်မဲ့နီးလန်းတွေနဲ့ပတ်သက်လို့ Just Security ကဆွေးနွေးဖော်ပြပေးနေတဲ့အထက်ကစောင်းပါတစ်ပုဒ်လည်းဖြစ်ပါတယ်။ဒီနှစ်ပိုင်းတွင်အတွင်းမှာနိုင်ငံတကာတရားရုံး ICJ တို့လိုနိုင်ငံတကာတရားရေးပိုင်းကနေမြန်မာနိုင်ငံတွင်ဖိနှိပ်ခံတိုင်းရင်းလူနည်းစုတွေကိုကာကွယ်နိုင်ရေးတရားဝင်တုံ့ပြန်ဆောင်ရွက်လာနိုင်ပါပြီတဲ့။နောက်ဒီမိုကရေစီအသွင်ကူးပြောင်းရေးဘက်ကိုရောက်လာပြီမဲ့စစ်တပ်ခေါင်းဆောင်ပိုင်းကတော့ပြစ်ဒဏ်ကလူငင်းခွင့်ရနေစေဖြစ်တယ်လို့ဆောင်းပါးကိုအစပြုထားပါတယ်ဒီဆွေးနွေးပွဲမှာပါဝင်သူတွေထောက်ပြတဲ့အချက်ကတော့ကုလသမဂ္ဂအဖွဲ့တချို့ဟာစစ်တပ်ရဲ့မတရားမှုတွေကိုမျက်ကွယ်ပြုထားတယ်နောက်အလှရှင်တွေနဲ့ယင်းဤမြုံနှံသူတွေကလည်းတာဝန်ယူမှုတာဝန်ခံမှုအတွေ့အကြီးအကျယ်တွန်းအားမပေးတာကပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုအကျိုးပြုရာရောက်မယ်လို့တွက်ဆထားကြပါတယ်ပြည့် ထောင်စစ်ချက်နှစ်ထောင်ဆက်ခုမှာဖြစ်ခဲ့တဲ့ရိုဟင်ဂျာတိမ်းချီထွက်ပြေးရတဲ့ပြည်ပခါကြီးပေါ်ပေါက်လာပြီးတဲ့နောက်မှာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးလုပ်နေတဲ့နိုင်ငံတကာတရားရေးအနည်းဆုံးရှစ်ခုရှိနေပါတယ်။နိုင်ငံတကာတရားရေးမှတည်ငြိမ်းချမ်းရေးဆိုတဲ့အပိုင်းမှာတော့အာသာချက်အားနည်းချက်တွေကိုလည်းဆောင်ပါကတုံ့တက်ထားပါတယ်။ ရိုဟင်ဂျာတွေနဲ့တခြားတိုင်းရင်းသားတွေအရေးနဲ့ပတ်သက်ပြီးတာဝန်ယူမှုတာဝန်ခံမှုဆိုင်ရာဆောင်ရွက်ချက်တွေကတော့အားရစရာကောင်းပေမဲ့အဓိကလက်ခံနေတဲ့အချက်ကမြန်မာနိုင်ငံတွင်းကရက်စက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုတရားစီရင်ပိုင်ခွင့်နဲ့တရားရေးအဖွဲ့အစည်းဖြစ်ပါတယ်တဲ့။ကုလသမဂ္ဂလုံခြုံရေးကောင်စီက ICC ကိုလွှဲပေးတာပဲဖြစ်ဖြစ်ဒါမှမဟုတ်လည်းအထူးခုံရုံးတစ်ခုဖြစ်ဖြစ်ဖွဲ့ပြီးတော့ဆောင်ရွက်နိုင်တယ်လို့အကြံပြုလာတွေရှိပါတယ်တဲ့။ ဒါပေမဲ့လည်းဒီဆွေးနွေးပွဲမှာဆွေးနွေးကြသူတွေကတော့ဒီတာဝန်ယူမှုတာဝန်ခံမှုဆိုင်ရာလုပ်ငန်းစဉ်ဟာတရားစီရင်ရေးတစ်ခုလုံးအတွက်ခြုံငုံနိုင်တဲ့နည်းလမ်းမဟုတ်တယ်လို့ငြိမ်းချမ်းရေးတည်ဆောက်မှုမှာလည်းအလုံးစုံပြေးလည်စီမဲ့နည်းလမ်းမဟုတ်ဘူးဆိုတာကိုအသိအမှတ်ပြုကြပါတယ်တဲ့။ဒီလိုငန်းစဉ်တွေကနှစ်နဲ့ချီအခြေယူရနိုင်တယ်လို့ဘယ်လိုရလတ်ထွက်လာမလဲဆိုတာကလည်းမသိ တယ်ရှင်။ကျမတင်ကြီးထိုက်ပါ
VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနားဆင်ရပါမယ်။မြန်မာဒီမိုကရေစီပြုပြင်တောင်းလဲရေးရှေ့ဆက်ပိုးပြီးတိုးတက်ဖြစ်ထွန်းဖို့ရွေးကောက်ပွဲတွေဟာအဓိကအရေးပါတဲ့အခမ်းအနားကနေပါဝင်နေတယ်လို့လေ့လာသူတွေကမြင်ကြပါတယ်။မြန်မာနိုင်ငံလိုဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံတစ်ခုမှာမျိုးကောက်ပွဲတွေကဘယ်လိုအတိတ်တွေဆောင်းပါသလဲ။မျိုးကောက်ပွဲတွေကလည်းလူစုအနေနဲ့ဘာကူများမျှော်လင့်နိုင်ပါသလဲ။စာတာရုံးနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ Sandy Governance Institute တည်ထောင်သူနဲ့မှုဆောင်ဒါရိုက်တာဦးခိုင်ဝင်း The Voice Channel ရဲ့ Editor ချုပ်ဦးကျော်မင်းစွေတို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ။ခိုင်ဝင်းနဲ့ကိုကျော်မင်းစွေဒီ VOA စီစဉ်မှာပါဝင်ဆက်လက်ပြီးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟု
တ်ကဲ့မင်္ဂလာပါဗျဟု
တ်ကဲ့ဆိုတော့ပထမဦးဆုံးကျွန်တော်ဆွေးနွေးခန်းကိုဒီမေးခွန်းတစ်ခုနဲ့အရင်စလိုက်ချင်ပါတယ်အခုကရုပ်ောက်ပွဲပြီးကြားခင်မှာလာတော့မှာပေါ့လေဆိုတော့မြန်မာနိုင်ငံလူမျိုးဒီမိုကရေစီအတွင်ကူးပြောင်းစအတွင်ကူးပြောင်းစလို့ပဲပြောရမယ်ဒီမိုကရေစီကိုကျွန်တော်တို့ကဟိုတကယ်ကိုပဲအစလေးပဲရှိနေတာဆိုတော့အဲ့လိုနိုင်ငံမျိုးမှာဟလာရွေးကောက်ပွဲတွေကဘယ်လိုအသေးအပြင်ကြီးဆောင်ပါလဲကိုခိုင်ဝင်းအရှင်ဆွေးနွေးပြပါလား
ကျွန်တော်တို့ဒီမိုကရေစီအတွက်ဦးပြောင်းနေတဲ့နိုင်ငံတွေမှာတော့ရေကောက်ပွဲကအစ်မတမအရေးကြီးပါလေပေါ့နော်ဟိုတိတိတဲမှာဒီဆိုဆိုလည်းပြောကြတယ်အာနာကိုတစ်ခါပြောင်းနေပေါ့နော်2 round theory ပေါ့ဒီဟာဒီတန်တို့ပေါ့လည်းပြောခဲ့တဲ့ဟာတွေရှိတယ်ပေါ့နော်ချိန်ပေါ့နော်ဒါဒီစီစီနဲ့ရင်းချစွာနေပေါ့နော် election ကိုလုပ်မယ်ရေကောက်ပွဲလုပ်ရမယ်ရေကောက်ပွဲလုပ်ပြီးတော့နိုင်တဲ့ပါတီကိုကျွန်တော်တို့ကွာလို့ရမယ်အနာဆွဲပြောင်းပေးရမယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဆိုပါလေ2015လောက်ကဆိုလေဒီလိုပဲနိုင်တယ် NLD ကနိုင်တယ်နိုင်တဲ့ပါတီကိုကျွန်တော်တို့တော့လွှဲပေးခဲ့တယ်ပေါ့နော်လွှဲပေးခဲ့ဒါဆိုရင်တခါပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့ constitution ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရတော့အားလုံးသိတဲ့အတိုင်းပဲနော်အားလက်ချက်ဒီအများကြီးရှိနေတယ်ပြင်ဖို့လည်းနော်လုပ်နေကြတယ်တော်တော်ကြားလည်းပဲကျွန်တော်တို့ဒါရွေးကောက်ပွဲရအောင်ဆက်ပြီးတော့ဖြစ်နေမှာဖြစ်မယ်ပေါ့နော်အဲ့တော့နှစ်ခါသုံးခါပေါ့နော်ဒါမျိုး consolidate ဖြစ်ဖို့ကနှစ်ခါအနည်းဆုံးလိုတယ်လို့ပြောကြပါမယ်လို့ကျွန်တော်ထင်တာတော့ consolidation ဖြစ်ပြီးသားဒီမိုကရေစီအခြေခံပြီးတဲ့နိုင်ငံတွေမှာလည်းဒါဟိုကရွေးကောက်ပွဲကတော့အရေးကြီးတယ်ကိုကျော်ကျော်သိန်းတို့ American လိုနိုင်ငံမျိုးမှာတောင်မှဒါရွေးကောက်ပွဲကအင်မတန်ဒီမိုကရေစီအတွက်ကျွန်တော်တို့အရေးကြီးတယ်ဆိုရင်ကျွန်တော်တို့ဟိုအသွင်ကူးပြောင်းနေတဲ့နိုင်ငံတွေတော့ပို့ပြီးတော့အရေးကြီးပါတယ်
ဟုတ်ကဲ့ခင်ဗျာကိုကျော်မင်းဆွေရောမြန်မာနိုင်ငံလိုအသွင်ကူးပြောင်းစားနိုင်ငံမျိုးတွေရွေးကောက်ပွဲတွေကဘယ်လိုအသေးအပြင်ကြီးဆောင်နေလို့နားလဲပါ
ကိုခိုင်ဝင်းဆွေးနွေးသွားတဲ့အထက်မှာတော့တော်တော်လေးပြည့်ပြည့်စုံစုံပါပြီးပါပြီ။အဲကျွန်တော်အနေနဲ့ကတော့ဟိုပမာပြည် နေနဲ့ဒီရုပ်ောက်ပွဲတွေကဘယ်လောက်အကျိုးတရားမှုရှိတယ်ဘယ်လောက်ရည်ကြီးတယ်ဆိုတော့ဟိုဒါရှင်းပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကရုပ်ောက်ပွဲတွေနဲ့ကင်းဝေးခဲ့တာကြာခဲ့ပြီလေဟို90ခုနှစ်မှာမှစခဲ့တယ်တိုးတော့90ခုနှစ်ရုပ်ောက်ပွဲကတော့တည်တဲ့အတိုင်းပဲပေါ့နော်အဲအားလုံးတည်တဲ့အတိုင်းပဲအဲအချိန်ကြီးကရုပ်ောက်ပွဲရလက်ကိုပြည်သူလူထုကမမြင်တွေ့ခဲ့ရဘူးရုပ်ောက်ပွဲသူတို့လူချင်းနဲ့အဲသူတို့တခဲတဲ့မဲပေးခဲ့တဲ့ပါတီဒီအုပ်ချုပ်ရေးအာဏာယူပြီးတော့တိုင်းပြည်ကိုစီမံခန့်ခွဲတာမမြင်ခဲ့ရဘူးအဲ့ဒီနောက်ပိုင်း2010ကျမှကျွန်တော်တို့ကရွေးကောက်ပွဲကိုပြန်မြင်ရတယ်အဲ့ဒီရွေးကောက်ပွဲကလည်းကျွန်တော်တို့ခုနကခိုင်ဝင်းပြောတယ်2008ခုနှစ်အငင်းပွားပွဲပေါ့နော်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အရာပေါ်လာတဲ့ရွေးကောက်ပွဲသူတို့ညာပေါ့နော်ကျွန်တော်တို့ကဟိုဒီမိုကရေစီစံနှုန်းနေဒီမိုကရေစီဟလာစံနှုန်းနေပေဒံနေနဲ့နှုန်းစံနေနဲ့ဟလာအပြည့်ကမကိုက်ညီတော့ညာပေါ့နော်အဲ့ဒီ90ခုနှစ်နောက်ပိုင်းမှာပထမဆုံးချိန်ပေါ်လာတဲ့ရွေးကောက်ပွဲပေါ့နော်ဒီရွေးကောက်ပွဲကဒီမိုကရေစီအပြည့်အဝမဟုတ်တော့냐ပေါ့ဒီမိုကရေစီစနစ်ကိုကြွားဖို့အတွက်ကျွန်တော်တို့အင်မတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ
့အဲ့လိုအရေးကြီးတယ်လို့မြင်တဲ့အတွက်လည်းဒီမိုဟလာ2010ရွေးကောက်ပွဲကိုကျွန်တော်တို့ကဟိုပါတီတွေဝင်ပြိုင်ဖို့တိုက်တွန်းခဲ့တဲ့ဆောင်ပါတွေကျွန်တော်တို့အကြံပြုဆောင်ပါတွေရေးခဲ့တာရှိတယ်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေမကြိုက်တယ်မကြိုက်တော့냐ပေါ့နော်ဒီတွေကနေပြီးတော့ဟလာကျွန်တော်တို့ရွေးကောက်ပွဲကြော်ဖြတ်တဲ့နည်းနဲ့လွတ်တော်တွေကနေပြီးတော့ကျွန်တော်တို့မကြိုက်တဲ့အချက်ကြီးပြင်လို့ရတယ်ရတယ်ဆိုတဲ့အချက်ကိုကျွန်တော် highlight လုပ်ပြီးတော့အကယ်၍များမပြိုင်ခဲ့လို့ရှိရင်ကျွန်တော်တို့ကအကြံခံရေးပါတီပဲလွတ်တော်တွေမှာနေရာတည်ယူသွားပြီးဟလာအထင်ရလောက်မှာဆိုးတဲ့အတွက်ကျွန်တော်တို့ကအတိုက်ခံပါတီတွေအားလုံးပြိုင်ခဲ့ပြိုင်ဖို့ကျွန်တော်တိုက်တွန်းခဲ့ရှိတယ်အဲ့ဒါဘာလဲဆိုတော့ဒီမိုကရေစီပေါ့နော်လူတွေကဒီမိုကရေစီမဲပေးခြင်းဟာနိုင်ငံသားရဲ့အခွင့်အရေးဒီမိုကရေစီရဲ့ဟလာအခြေခံဟလာရေကံရေကံသဘောတဘာဝဖြစ်တယ်နိုင်ငံသားရဲ့အခွင့်အရေးဖြစ်တယ်ဆိုတော့ဒါတရားကိုခံစားခဲ့ရတာပေါ့နော်ဟိုရွေးကောက်ပွဲတွေတရားမျှတမှုရှိတာမရှိတာဆိုတော့နိုင်ငံတကာစောင့်ကြည့်တဲ့ဒေသစောင့်ကြည့်တဲ့သူတွေလည်းအဲဖြတ်ခဲ့တာတွေရှိတယ်တပ်ပြည်သူတို့ဟာလည်းဟလာအတွေ့အကြုံတစ်ခုရတယ်ပေါ့2010ရွေးကောက်ပွဲ2012ကြားပြရွေးကောက်ပွဲ2015ဟလာရွေးကောက်ပွဲဟလာ2016 2019စသဖြင့်ကြားပြရွေးကောက်ပွဲတွေရွေးကောက်ပွဲတွေကကျွန်တော်အင်မတန်ကိုဟိုပြည်သူလူထုကိုဒီမိုကရေစီအရသာကိုပေးခဲ့တာပေါ့
ဟုတ်ကဲ့ပါ
ပေးခဲ့တဲ့အတွက်ဒါဟာအင်မတန်ကိုဟိုအရေးကြီးတယ်တန်ဖိုးလည်းရှိတယ်ဒီမိုကရေစီကိုလေ့ကျင့်ပေးတဲ့ဟာလေ့ကျင့်ရေးအခြေအနေကောင်းတစ်ခုလည်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆိုတော့ကိုခိုင်ဝင်းရေဒီလိုရေးပါတဲ့ရွေးကောက်ပွဲတွေကနေလူထုအနေနဲ့ဘာကိုမျှော်လင့်နိုင်ပါသလဲ
ဘာမျှော်လင့်နိုင်လဲဆိုရွေးကောက်ပွဲတွေပုံမှန်ပေါ့နော်ရွေးကောက်ပွဲက၅နှစ်တခါအမြဲတမ်းပုံမှန် regular ပေါ့နော်ပုံမှန်ကျင်းပမဲ့ရွေးကောက်ပွဲတွေရှိနေမယ်ဆိုရင်အုပ်ချုပ်ရတဲ့အာဏာရတဲ့အစိုးရပါတီအာဏာရတဲ့အစိုးရကလည်းလို့ဂျားကာလမှလည်းသူလုပ်ချင်တာမလုပ်ရဲဘူးပေါ့နော်မလုပ်ရဲဘူးဆိုတော့ဒါ၅နှစ်တခါမှာတော့သူတို့ကပြည်သူလူထုကတိုက်ရိုက်သူနော်ဟိုကလုံနိုင်တယ်ဖြုတ်ချနိုင်တယ်ဆိုတော့အခွင့်အရေးရှိနေတဲ့အတွက်ဒါရွေးကောက်ပွဲတွေကနေပြီးတော့ကျွန်တော်တို့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုကိုလည်းပို့ပြီးတော့မြင့်တင်ပေးလိုက်
ဟုတ်တယ
်နော်တကယ်လို့ဒါရွေးကောက်ပွဲတွေမရှိဘူးဆိုလို့ရှိရင်တပါတီအာဂါရှိရှင်စနစ်လိုဟာမျိုးကျွန်တော်တို့တော့ကွန်မြူနစ်ပါတီဒါလိုဟာမျိုးတွေကတော့ရွေးကောက်ပွဲတွေလုပ်ရင်လုပ်မယ်ရွေးကောက်ပွဲတွေရှိခဲ့တယ်မဆာလခင်မှလည်းရှိခဲ့တယ်သို့တော်ညာလည်းအဲ့ဒါတွေကကျွန်တော်တို့အနေနဲ့နော်တရားဝင်တယ်လို့လည်းနော်ယူဆလို့မရဘူးကျွန်တော်တို့ကတော့ပြီးတော့နော်ဟိုက rubber stamp ထုတ်ပြီးရိုးရိုးပဲသူတို့ဟိုကဖြစ်တဲ့ဟာကိုရွေးချယ်ပိုင်မှာလည်းတိတ်မရှိဘူးပေါ့ဒီလိုဒီမိုကရေစီရွေးချယ်ဟိုကရွေးကောက်ပွဲတွေမှာလို့ပြည်သူလူထုရဲ့အခန်းကဏ္ဍလည်းသူအရေးကြီးလာတယ်အဲ့တော့နော်ဒီရွေးကောက်ပွဲကာလနိုဝင်ဘာ၈ရက်နေ့တွေမဟုတ်ဘူးနိုဝင်ဘာ၈ရက်နေ့ရဲ့အကျော်မှလည်းနောက်၅နှစ်အတွင်းမှလည်းဒါတာဝန်ခံမှုတွေအစိုးရကပြီးရလက်ကောင်းနေပို့ပြီးတော့လုပ်ရမယ်ဆိုတဲ့ဟာဖိအားပေးမှုကလည်းရှိနေတယ်ပေါ့နော်အဲ့တော့ကျွန်တော်နောက်ပြည်သူလူထုရဲ့ဟိုဟာတွေကိုညှော်လင့်ချက်တရားပို့ပြီးတော့ပုံပေါ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကိုကျော်မင်းဆွေအနေနဲ့ရောရွေးကောက်ပွဲတွေကနေပြီးတော့ဟလာမဲဆန္ဒရှင်လူထုတာမန်လူထုတွေနဲ့ဘာတွေများညှော်လင့်နိုင်ပါလဲကိုကျော်မင်းဆွေ
ဒါကျွန်တော်တို့တိုင်းပြည်အတွက်ကတော့ဒါရှင်းပါတယ်နော်ဟိုဘာလို့လဲဆိုတော့ပြည်သူလူထုကဒီဒီမိုရွေးကောက်ပွဲရတဆင်ဒီမိုကရေစီကိုလိုချင်တယ်ဆိုတာဒါရှင်းတယ်သို့တော့ကနဦးကာလမှာဒီမိုကရေစီအတွက်ရွေးကောက်ပွဲမဲပေးခဲ့တယ်ဆိုရင်ဒီဘက်ကြတော့ဘာဖြစ်တာလဲဆိုတော့အခြေခံပြည်သူလူထုကသူတို့စားဖို့နေရည်ဒီတဲ့ပုံပြီးလေချင်တယ်အဓိကအခြေခံပြည်သူလူထုကသူတို့ရဲ့အခြေအနေဒီတဲ့ပုံပြီးကောင်းလာချင်ကျွန်တော်ဒါအခြေခံကြကြမျှော်လင့်ချက်ပဲဒါလူထုလူစားစားအတီးအီးအလိုက်ပေါ့နော်စီးပွားရေးလုပ်ငန်းရှင်ကလည်းစီးပွားရေးလုပ်ငန်းရှင်အလိုက်လာလာအတတ်ပညာအသိပညာရှင်ကလည်းပညာရေးလောကလူကလည်းပညာရေးလောကလိုက်မျက်စနာရှင်ငယ်ပယ်အသီးသီးအလွှာအသီးသီးရလူတွေကကျွန်တော်အခြေခံကြအောင်အမြင်ကတိုင်းပြည်ကသူတို့ရဲ့အခြေအနေအားလုံးဟာ Not a sin tet wara, not a sin mint wara, meaning Avega. Rota Truye, Munjabe. Time he pook on around in there, Pawanian pook on around in there. Allah, General Nanganya to Abi, Lolo de Duatu, Sai, Yamananga, Nasau, Allah, Nangangukala, Lama, Passport Sau, and me, Tulu Shilusi, the pet Allah, Allah, immigration, and Malimaza, Nature Sasana, Malulau, too, Allah, Lilisa Sasana, Dukanyane, Sashi.
မျောလင်းချက်တွေပေါ့ဗျာပြောရရင်တော့ဟုတ်ကဲ့ခင်ဗျာဆိုတော့အခုလာမယ့်ရွေးကောက်ပွဲကကျွန်တော်တို့ကိုဗစ်ကာယောဂါကာလမှာလည်းကျင်းပရွေးကောက်ပွဲဖြစ်တယ်ဆိုတော့ကိုဗစ်ကာလဖြစ်ထားတယ်ဆိုတဲ့အခါကျတော့စာဝင်နေရလည်းကျက်တယ်ကျွန်တော်မေးကြည့်တလို့ထိစပ်ကြည့်တလို့လူတွေကလည်းရွေးကောက်ပွဲကိုစိတ်ဝင်စားတယ်လူပါနေတယ်အခုဆိုရင်ဒီမဲဆင်းတော့မှာဟောကြည့်ရဲ့လူနေတယ်ဆိုတဲ့တတ
ပို့ပြီးတော့လူတွေကဟိုစိတ်အားထက်တန်နေလို့ယူဆလို့ရတယ်ပေါ့နော်2004နဲ့နိုင်ရှင်မယ်ဆိုရင်တော့စိတ်ဝင်စားဘူးလားဆိုတော့ခက်တော့လေခက်တယ်တခုခက်တော့ကျွန်တော်တို့ပြည်သူလူထုပေါ့နော်အချိန်ကပြည်သူလူထုကတခါလေးကြားလို့ရှိရင်စိတ်ဝင်စားဘူးလို့ထင်ရတယ်အရင်တော့ကလည်းဒါဟုတ်ကဲ့ဖြတ်တန်းလာခဲ့တဲ့ကိုကျော်သိန်းတို့ဒီမီဒီယာသမားတွေပူတည်ပါပါမသိကြအောင်ဆောင်ရဲဟာမျိုးကြီးလည်းရှိတယ် ကျွန်တော်ထင်တာတော့ဒီဟိုပါဗုဒ္ဓ education တော့เนาะဒီဟိုလုပ်တဲ့သင်တန်းနေပြီးတဲ့အဖွဲ့တွေအရက်ဖက်အဖွဲ့တွေနောက်တစ်ခုက UEC ပေါ့เนาะ UEC ကလည်းရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အချက်လက်တွေသူတို့ဗုဒ္ဓ education တော့ဘာလို့เนาะအဲ့ဒါတွေကိုဆက်မပြတ်ထုတ်ပေးနေဖို့ဒီအရက်ဖက်အဖွဲ့စည်းတွေကလည်းကျွန်တော်တို့เนาะစောင့်ကြည့်တဲ့အဖွဲ့တွေတင်ဖို့ဘူးเนาะကျွန်တော်မြင်တာတော့ဒါအမြဲတမ်းကျွန်တော်တို့လည်းအမြဲတမ်းအကူအညီတောင်းတဲ့အဖွဲ့တွေကတော့ပါလဲဆိုတော့လဲပြီးတဲ့ပညာပေးသင်တန်းတွေပေါ့ Buddha Education အရောဒါအထူးသဖြင့်ဒီဝိလံခေါင်ပြားတဲ့ဒီသားတွေလိုအပ်တယ်ဆိုတော့အမြဲတမ်းပြောတယ်เนาะအမြဲတမ်းပြောတယ်ဒါသူဘယ်လိုထည့်ရမလဲပမာအောင်လို့เนาะမဲဘယ်လိုဟာဖြစ်မလဲဆိုတော့မျိုးကြီးတဲ့အပိုင်းတစ်ပိုင်းကျွန်တော်ခွဲကြည့်ဖို့ပေါ့เนาะမျိုးပြနဲ့ကြည့်တဲ့နေတော့ကြွားလိမ့်မယ်ပို့ပြီးတော့ကျွန်တော်တို့ချက်လဲเนาะဒီဒီဟာဒီတိုင်းသားဒီသားတွေမှာလဲဟုတ်တယ် education တော့ပါလို့ပို့ပြီးပြီးလို့လုပ်မယ်လို့ကျွန်တော်ပြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျအခုဆိုမျိုးဆိုအနေနဲ့ရောလူတွေရွေးကောက်ပွဲကိုတိတိချာချာစိတ်ဝင်စားရှိလာအောင်ဘာတွေများလုပ်တင်တယ်လို့ယူဆလဲ
ရှင်းရှင်းလေးပဲကျွန်တော်တို့ကရွေးကောက်ပွဲဟိုလူတွေမဲပေးလာဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေအတိုက်ခံပါတီတွေမှာလည်းတာဝန်ရှိတယ်ပေါ့အဲ့တော့အတိုက်ခံပါတီတွေဟာတစ်ချိန်မှာအစိုးရအဖွဲ့နိုင်တဲ့အာဏာရပါတီဖြစ်လာနိုင်တယ်ဒါသဘာဝတရားဒီလိုသွားတာပေါ့နော်ဟုတ်လားပြီးခဲ့တဲ့ NLD ပါတီဟာလည်းတန့်ခိုင်ပါတီအာဏာရရှင်ကသူဟာအတိုက်ခံပါတီဖြစ်ခဲ့တယ်အဲ့တော့အတိုက်ခံပါတီဖြစ်နေတဲ့အချိန်မှာလည်းမဲဆန္ဒရှင်ပြည်သူလူထုရဲ့လူလားချက်တွေအကောင့်ထဲပေါ်ပေးဖို့ဆင်ဆက်မပြတ်စနဲနာပေးဖို့တာဝန်ရှိ
တယ်ဟုတ်ကဲ့
အနေဆုံးအဆင့်လွတ်တော်မှာရှိတဲ့သူတို့ရဲ့အမတ်တရားတစ်စင်ဟုတ်လားအနေဆုံးအဆင့်ကိုယ်ဒေသကလူလားချက်တွေပြုပြင်ပြောင်းလဲဖို့ရှိတဲ့ကိစ္စတွေလွတ်တော်မှာမေးခွန်းမေးတဲ့အဆင့်အစပြည်သူကလူလားတာပါအဲ့ဒီလူလားချက်တွေအသေးစိတ်ကစပြီးအကြီးအကြီးဟုတ်လားတိုင်းပြည်နဲ့ခြိတဲ့ကိစ္စကြီးတွေအကြီးနိုင်စီမံကိန်းကြီးတွေအကြီးသူတို့လူကျင်တဲ့အပြောင်းလဲကိုမပေးနိုင်ဘူးလို့ယူဆလို့ရှိရင်တော့ဒီလူကမဲမပေးဘူးအဲ့တော့အဲ့ဒါရဖို့အတွက်ဆိုလို့ရှိရင်နော်မဲပေးတဲ့သူတွေစိတ်ဝင်စားလာဘူးအတွက်ဆိုလို့ရှိရင်အဓိကတာဝန်ရှိတဲ့သူကလက်ရှိအာဏာရပါတီနဲ့နိုင်ငံရေးပါတီဒီလူတွေရဲ့နိုင်ငံရေးလိုချာမှုနိုင်ငံရေးစိတ်စေရနာဟုတ်လားထက်မြက်မှုဟုတ်လားနိုင်ငံရေးအပြောင်းလဲတိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲမှာနိုင်ငံသားတဦးချင်းစီရဲ့ကူညီပါဝင်ထည့်ဝင်မှုဟာဒါတွေကိုနှိုးဆော်ပေးဖို့ကเนาะသူတို့ရဲ့စိတ်ဓာတ်အားတက်ကြွဖို့ပါနဲ့အတိုက်ခံနိုင်ငံရေးပါတီတွေအပြင်အဓိကအာဏာရပါတီတောင်းရှိတယ
်ဟုတ်ကဲ့
ဟာရွေးကောက်ပွဲကော်မရှင်ဆိုတာဒိုင်လူကြီးပဲเนาะရွေးကောက်ပွဲကိုမဲပေးလာအောင်ဒိုင်လူကြီးကဆွဆောင်လို့မရဘူးအဓိကလက်ရှိအာဏာရပါတီရတာအဓိကကြတယ်အဲဒါကိုကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဆိုတော့ဒီရွေးကောက်ပွဲတွေကဟာမြန်မာနိုင်ငံလိုဒီမိုကရေစီအတွင်းကူးပြောင်းနေတဲ့နိုင်ငံတစ်ခုအတွက်ဒီမိုကရေစီပြည်ပြည်ကြောင်းလေရေးရှစ်ဆက်ဖြစ်ထွန်းတိုးတက်ဖို့ရည်ကြီးတယ်ဆိုတော့ကဒါကျွန်တော်တို့သဘောတူလို့ရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့ကိုခိုင်ဝင်းရွေးကောက်ပွဲတွေကနေပြီးတော့ဒီမိုကရေစီပြည်ပြည်ကြောင်းလေရှစ်ဆက်ဖြစ်ထွန်းဖို့ဘယ်လိုနည်းလမ်းတွေနဲ့အထောက်အကူပြုပေးလို့ပြောလို့ရတယ
်ဒီမိုကရေစီကိုဘယ်လိုအထောက်ပံ့ပေးသွားမလဲဆိုရွေးကောက်ပွဲကနေပြီးတော့တကယ်တော့ခုကျွန်တော်တို့သုံးသပ်ချက်ရပါတော့ကျွန်တော်တကူလေးသုံးသပ်ချက်ရပြည်သူလူထုကလောလောဆယ်မှာတော့ပြည်သူလူထုဆိုတာအခြေခံဘာလို့လဲပြည်သူတွေအများစုကကျွန်တော်တို့သုတေသနတွေကျွန်တော်တို့ဒီအဖွဲ့ကနေလုတ်တဲ့သုတေသနတွေမှာလည်းပါတယ်ဘာလို့ပထမဆုံး เนี่ยเล่นเลยส่วนยุคเก่าเปียนี่พี่ดอกอันนี้เราเตรียมอุปนิสัยมวยบ่เนาะเราไม่น่าจะรู้ว่าเราเนี่ยลูกค้าสั่งเนี่ยบ่ต้องช่วยอภัยมือเตรียมอุปนิสัยมวยลูกบีเนี่ยสู้ยามมือบุตรลูกปูพี่ดอกเนาะปูพี่ดอกลูลายรัศดีเอาคุณอาจารย์เนี่ยเจอเต็นเจอร์รัศดีลูกบ่เลยดีดีบ่เนาะดีเชี่ยงสาวองค์ใบนี้สีวายดีตัวเดียวแล้วเนี่ยยี่สิบมาโรเนาะยี่สิบมาเลยไม่เอาเล่นเลยไหม ว่าตัวเราเนี่ยเป็นกูรู้เลยเป็นเรื่องเนี่ยเราปูพี่ตัวบ่เนาะกูว่ากูเตรียมเนี่ยทำมือชีเลยบ่เนาะตัวดีสีวายมาเว็บพี่เนาะดีดีอาศัยดีมาเว็บพี่ไม่ได้เลยเป็นอะไรเดี๋ยวส่วนมีบทบาทตรงนี้เนาะเอเดียนี่เดียวเอเดียวจะน้องพี่เล่นท่าเลยพี่ดูยานี่เลยยุคเก่าเว้ยนี่พี่ตัวเออเราสวัสดีลาลีเนาะเออเราเนี่ยพี่วินเนี่ยดูหน้าตาหมุกพี่ตัวลูกศิษย์จะน้องเจเน่
ยาละกองนี่เลยยาละกองนี่เลยทั่วลาลีเมยาละลีเมลูพี่ดูดูมีน่าสัวน้องมีอ่ะลูกพี่เนาะพี่เนาะพี่เล่นท่าใจโอเคจ้ะโอเคกูจะมีสิ่งนี้เนาะสุดท้ายยี่เดียร์มุกซีที่เป็นจังเลยชิสเซ็ตที่ทุ่มทุ่มเด็กกูยุคเก่าเปลี่ยนไปกับเฮลูนี่แล้วนี่เนี่ยเท่ากูเปลี่ยนไปยี่มาเลยยุคเก่าเปลี่ยนฮะแต่มุกซีสิ่งนี้ชี้กันจ้ะเลยจังยี่เดียร์พี่เด้ยุคเก่าเปลี่ยนบาลูนเลวเลยสุดท้าย ที่ดูดูว่าที่ชาติจ้าผมจะนรู้ว่าเราเป็นมุกซี่ยุคก่อนเป็นยังไงโอ้ใจน่าปีนี้นี่ว่าเล่นอะไรกันเนี่ยตุ่นตุ่นมึงอาจจะไม่โอชงอยู่เลยอะไรฮะว่าเราจะมีอะไรฮะกี่อันยี่จะมีอะไรฮะปีอันยี่จะมีว่าดีมาเออรู้ไอ้ที่ตาจันที่ดูดีเป็นรู้จะนรู้จะมุกซี่เป็นรู้น่าเล่นเลยอะไรส่วนใหญ่เป็นนักขุนศิลป์เลยไอ้ปีนี้มาส่วนใหญ่เป็นนักขุนศิลป์อุ้มมาเป็นยังไงปีนี้มาส่วนใหญ่เป็นนักขุนศิลป์เลยเด็กแก่ตัวศิลป์เ ကရေစီအတွက်ဒီရွေးကောက်ပွဲကရွေးကောက်ပွဲကဒီတိုင်းဒီမှာအရေးကြီးတယ်ဆိုရင်အဲရွေးကောက်ပွဲအရေးကြီးဆုံးရွေးကောက်ပွဲကိုအလေးထားကြောင်းနော်ရွေးကောက်ပွဲကတဆင့်ပြည်သူလူထုဟာဒီမိုကရေစီကိုကိုယ်တိုင်ကိုယ်ကျတည်ဆောက်နေတယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုတကယ်ပဲဟာလာရုံရုံကြီးကြီးဒီလေးလေးနက်နက်ကူးပြောင်းနေပြီငါတို့ဒီရွေးကောက်ပွဲကိုမဲပေးခြင်းအပြင်ဒါဒီမိုကရေစီစနစ်ကိုငါတို့ကိုယ်တိုင်တည်ဆောက်နေပြီရှေ့မှာလည်းအနာဂတ်ကအမတန်ကိုထွန်းလင်းတောက်ပတဲ့အနာဂတ်ကိုမြင်နေရပြီလို့ယုံကြည်လာဖို့လိုတယ်လို့မြင်နေ
။ဟုတ်ကဲ့
အဲ့လိုယုံကြည်လာဖို့အတွက်ဆိုလို့ရှိရင်တို့ရရင်အာဏာရပါတီနိုင်ငံရေးပါတီတွေမှာပဲနဲ့တတ်မတော်ဘူးတိုင်းရင်းသားလက်နက်ကင်တွေရောမှာတောင်းရှိတယ်။ဘာလို့ဆိုတော့ငါတို့ဘလောက်ပဲမဲပေးပေးဒီ25ရာခိုင်နှုန်းကဟလာလွတ်တော်တွေမှာပိတ်ထိုင်နေလို့ရှိရင်ငါတို့တခြားဟလာပြုပြင်ပြောင်းလဲရေးလုပ်တဲ့ကိစ္စတွေဟလာအာဏာလက်ဝကြီးအုပ်တဲ့ကိစ္စတွေဟလာစီးပွားရေးလက်ဝကြီးအုပ်ထားတဲ့ကိစ္စတွေဘယ်တော့ပြောင်းမလဲဆိုတဲ့ဒီလူကမေးခွန်းမှုတွေရှိတယ်။
ဟုတ်ကဲ့
ကျွန်တော်ပြောချင်တာ
ဟုတ်ကဲ့ခင်ဗျာ
အာဏာရပါတီတွေတခုတည်းမဟုတ်ဘဲနဲ့တတ်မတော်နဲ့လက်နက်ကင်အဖွဲ့ကြီးတွေမှာတောင်းရှိတယ်လို့ပြောချင်တယ်။
ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်တို့အခုဆွေးနွေးသွားသလောက်မှာဒါရွေးကောက်ပွဲတွေကအရေးကြီးတဲ့ခံကဏ္ဍကလည်းရှိတယ်ဆိုတော့ကတော့တေချာပြီ။ဆိုတော့ဒီလိုရွေးကောက်ပွဲမှာဟလာလဲပေးတာဒီနိုင်ငံသားတိုင်းရဲ့အရေးပါတဲ့နိုင်ငံသားအဖြစ်တာဝန်ကြီးအောင်လှုပ်ဆောင်ရမယ်တာဝန်တရက်အဖြစ်ယူဆနိုင်ပါသလားကိုခိုင်ဝင
်ယူဆနိုင်ပါလေတခြားဝေဝေးကြည့်ရမလို့ဘောနော်ဟိုကျွန်တော်တို့အမေရိကန်နိုင်ငံကိုပဲကြည့်မယ်ဆိုလို့ရှိရင်ဟိုဟုတ်တယ်မလားဒီဟိုမှာ2016တုန်းကဆိုလို့ရှိရင်ဖုဒ္ဒတန်အောင်တန်းလောက်ကနည်းခဲ့တယ်သူပြောတယ်
ဟုတ်တယ
်နော်အဲ့တဲ့ခါမှာဟိုဖုဒ္ဒတန်တော့နည်းခဲ့တဲ့အတွက်သမ္မတထရန့်တက်လာတယ်ဘောအဲ့မှာဘလောက်ပြဿနာတွေနော်ဖြစ်နေရေဆိုတော့လေကိုဗစ်နော်ကိုဗစ်နဲ့ကြည့်ရင်ဟိုသိမယ်ပေါ့နော်ကိုသမင်းဆွေပြောရလဲမှန်ပါလေဒီ mass speed တဲ့လူတွေမှာလည်းတာဝန်ရှိတာမဟုတ်ဘူးပေါ့နော်ဟိုကျွန်တော်နိုင်ငံရေးပါတီဒီအာဏာပါတီမှာလည်းတာဝန်ရှိရဆိုတော့လည်းတိုးတော်ညာလေးပဲကျွန်တော်တို့ mass speed တဲ့လူတွေရဲ့ဒီဟိုပါပေါ့နိုင်ငံရေးရှင်းချက်မှုပေါ့ပါလေအများကြီးမှုတည်ရေပေါ့နော်ကျွန်တော်တို့ဘာလို့ကျွန်တော်တို့နိုင်ငံကပြည်သူတွေကတော့2015လောက်ဆိုလည်းပြခဲ့တာပေါ့နော်တော်တော်ဟိုဟာရှင်းချက်တယ်လို့ခေါ်မယ်ပေါ့နော်ဘာပဲပြောသူတို့ဟိုဒီပါတီတခုလဲကိုပုံပြီးတော့ဒါပြည်တိုင်းသားဒေသတွေပါပါတယ်ပေါ့နော်နော်ဒီတစ်ခါတော့ဘယ်လိုဖြစ်မလဲတော့မသိဘူးပေါ့နော်ဒီတိုင်းသားပါတီတွေလည်းပေါင်းတာလို့ပေါ့လို့တပါတော့ဘာလဲပြောအပြောင်းလဲကိုလိုချင်တယ်အပြောင်းလဲကိုရဖို့လုပ်တယ်ပေါ့အဲ့တော့ဒါလည်းဘာကိုပြမယ်ဆိုဒီပြည်သူတွေရဲ့ရှင်းချက်မှုပြတယ်နောက်ပြည်သူတွေမှာပြည်သူတွေကမြေခောက်ပွဲရလဲပြည်သူတွေရဲ့မဲတမဲပေါ့နော်ကျွန်တော်ပြောနေကြတယ်အသေးစားမဲတမဲကလေအမှန်တမ်းတော့အရေးကြီးတယ်ပေါ့။မှန်မှန်ကန်ကန်ရွေးချယ်နိုင်မှုကအရေးကြီးတယ်ပေါ့နော်။မှန်မှန်ကန်ကန်ရွေးချယ်နိုင်လို့ရှိရင်ပို့ပြီးကျွန်တော်ထင်တာတော့ပို့ပြီးတော့ကျွန်တော်ကပြောတဲ့နော်တာဝန်ခံမှုရှိတယ်တာဝန်ယူမှုရှိတယ်ပြည်သူတွေရဲ့လူလားချက်တွေကိုအတက်နိုင်ဆုံးဖြည့်ဆည်းပေးနိုင်တယ်။နော်အစိုးရကပေါ်လောင်းပေါ်လာမယ်လို့ထင်ပါတယ်။အဲကြောင့်ကျွန်တော်ထင်တယ်နော်ပြည်သူဒီဟိုမှာရွေးကောက်ပွဲမှာလို့ပြည်သူရဲ့ခံကန်တာလည်းမေးပြီးတဲ့ပြည်သူတွေပေါ့နော်။ခုနပြောရင်နော်မဲမထည့်ဘဲနေမှာလို့ပေါ့။ဆက်လို့ရှိရင်တော့တာဝန်သိသိနဲ့ထည့်ဖို့
ยีจีเนี่ยลูกโอเคกูจะมีสื่อในนี้อ๋อดีเมย์ปีราดียูโกยีจีเนี่ยยูโกเป็นมาเมย์ปีราดีในงานด้านนี้เนี่ยในงานด้านที่เอาที่ดาวน์จีเอาลูกสองเนี่ยดาวน์ที่อัพเชียร์ยูซ่าไหนมาละโอ้ยยูซ่าเราจะโน้ตเล็กมาเลยโอ้ยเกิดการที่เอาเมย์สื่อในนี้ดาวน์ในงานด้านที่เอาอยู่ดาวน์มาเมย์ปีเดี๋ยวสิบอ่ะปะเนาะเพราะน่ะกูใครวันเดียวเราจะมาเราอุบมาก่อนปะเนาะอเมริกันจีเอาดูว่าเมย์ปีเดียดูดีจะช่วยเมย์ปีจ่าเรื่อยด้วยเมย ตั้งที่ปุ่งยี่ป่าจ้าบ้านอะไรกันพี่กองดูยี่ปุ่งยี่ป่าสร้างจากจ้าตัวนั้นแล้วเราเยี่ยมว่าอาพิจารณ์มุ่งอาพิจารณ์เล็กๆเนี่ยตัวเจ้าหน้าที่เนี่ยมาเจอเราเจ้าหน้าที่ดีเลยสิในท่าอันนี้เนี่ยเดียวไม่สวยแต่ข้างนี้เจ้าเราไม่มาพิเศษหนีได้ตัวในงานนัดเราไม่จีบหรือจะจีบกันหรือเปล่าไม่ยากไม่มาเลยไม่พิจารณ์ในงานนัดเดียวเหยียดดาวน์หรือเราเจ้าหน้าเล็กๆ
โอเค
จะหาตาวันสิเลยในงานนัดเดียวนี้เนี่ยฮัลโหลชาลีชาเลยปาร์ตี้เนี่ยชาลีชาเลยอามาตัวเรียกเจ้ามาตัวบุตรแต่งดีอยู่ฮัลโหลอะไรมาลูกผู้ดูมันนี่อามาเชฟผู้สาชิเป็นบ่เนาะจันทร์รู้สึกยังกู้ใจกูเนี่ยเลยไม่ไปเลยนั่นแหละห้องเกษตรมาดาวน์โน้ตบุ๊กจ่ายอะไรนี่ไม่รู้จันทร์ไปเลยฮัลโหลไปเลยสิโร่จังขันยี่ดีจีเป้ตัวเรียกไทยนามันยังรู้เนาะอะไรขันนี่เนี่ยตัวรู้เรื่องลูกชิ้นอะไรลูกไม่เอาจันทร์รู้ว่า
ดิโมกราซีเอ้าสุเวปไปเป็นจันทร์รู้ว่าชีวิตมันดีใจมันไม่กูปีกูปีอะไรสุเลยใส่เนี่ยจะมีปีกันแล้วเนาะแล้วช่องสังหารเลยปีกันเลยจ้าเดียวก็ไปนะช่องสังเนี่ยก็แล้วจันทร์รู้ชีวิตเนี่ยอะไรบ้างปีกันเลยที่นั่นช่องสังหารมาเลยแต่เคเรเนี่ยจะมีปีกันเลยแล้วไอ้ปีเนี่ยมีอะไรเจ๊กช่องคนอาหารเนี่ยจันทร์รู้ชีวิตเนี่ยอะไรบ้างกูจุดเด่นยังมีบ้างแล้วจันทร์รู้ว่าอะไรกูจะชอบเรื่องมีอะไรเจ๊กเนี่ยปีกันเลยฮาร์ดี
to sit there be wrong, memma be when she did.
Okay.
No, I may be there to Tawa Maji Musu, the Zigu, Twakalu, Miau, Jojan. Tanoa, Jojana, okay, Tanoa diha moon up in Lakane, may be jinham, chimney, Tanoa di Nathanasema, maybe. Toto, memma be there to you, memma be lo, meha, Nanganata, or Maji Musu, Tanoma, Pio Yetu. Not Kua, memma be there at where meha, sit lobby, may sit up with Tokan, Lulu, the Zigalu, Maya, and then do anything with you. So, the two are she. So, a dilemma, a lobby, a posa lobby, posa lobby, a logical machete, a la concept, net, you pure, a la long story, Hariale, the Jotana Sita, and a devalue lonely lobe, Tessaya, lonely through yet yanid, yet yanid, Beku, devalue lonely lobe, Tamuchan lobe, Kanzar, and Toko, Wipido. So, if you are machine, maybe Jenha. Tenorulu, don't go beyond it, democracy, don't go beyond running a town, Nangana town, the hook, she, pay thank you, ma'am, so she. Toto, took a chong jong, memory to you, Tenor Tawon, Matilde, to do the sake of putting in your mind, to the bottom summer.
Okay, Bagna. I was in a bide, Kukai win, Kujominsi, two way, Jesu de Maracna.
Oh, Tenorra Jesu,
okay, well, go to the
Sandy Governance Institute, the town, who's on the right down, Ukai way. တော့ဘာကြီးကြာနေရဲ့အဒီတာတို့ဦးကျော်မင်းဆွေတို့ဆွေးနွေးသွားကြတာပါကိုဗစ်-19ရေဘော်အခြေအနေကြောင့်
Akutakado, Brazil Nangasivo, Kodwaja Mare, Kabadwanga, the Tujare, a pinne, Bam Yose Bang, Damsi Shide, Rio de Janeiro Muga, Yokabira, Uyenjisigo, Kodwa Mama, Govic Gayoga, Sipin Manijadri, Kanada, Nahuzianya, the Kupime, Rio Muga, Yokabira, Uyenjisigo, Kabadalaki, Dwa Sizanani, Dwazaya Amashe. Brazil and Rio de Janeiro, New Machida, Yokabira, Uyjiha, Kabadwanga, Tutti, Tripe, Lila Sia, Tipin, Bambi, Music Bound, Tanga Chishi, Uyji Pibare, Tatangshia, Shikute Marega, Point Hare to Uyjigo, JBRJ, Jajin, Bodanigo, Tutti, the Nate Bello, Tanguya, Goza, Nagunema, dear Winname, Bigare, Yokabira, Siwa Birane, Giha Bira, Saya, Lila, Yine, Tin the Yero Dre, Kabama, Ebdama, Jibare, Niazi, Pibare, ဒီကတော့ရ30ကျော်တဲ့ဒီဥယျာဉ်ကြီးထဲမှာကမ္ဘာဒေသဆောင်ကအယောင်ဆောင်အသွေးဆောင်ထူးခြားတဲ့အပင်နဲ့ပန်းမျိုးစုံရှိပါတယ်။ကမ္ဘာပေါ်မှာတဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးကိုဦးစားပေးလာတဲ့1980ပြည့်လယ်ပိုင်းတွေကစလို့ရောဂါဇီဝထိမ့်သိမ်းဆောက်ရှောက်ရေးပိုင်းကိုဒီမှာစနစ်တကျလေ့လာဆောင်ရွက်နေတာပါ။ COVID-19ကရောဂါကြောင့်ဒီနေရာကိုတလားလောက်ယာယီပိတ်ထားခဲ့ပေမဲ့အခုတော့ပြန်ဖွင့်ထားပါပြီ။ဥယျာဉ်စီလာကြသူတွေဘေးကင်းစေအောင်အုပ်စုအများကြီးလာတာမျိုးကိုကန့်သတ်ထားတယ်လို့လာမယ့်အချိန်ကိုကြိုတင်ဘွတ်ကင်လုပ်ဖို့လိုတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဥယျာဉ်ထဲမှာလည်းကပ်ရောဂါကင်းစေအောင်ဆောင်ရွက်ထားပါတယ်လို့
COVID-19ကရောဂါကြောင့်သေဆုံးသူနှစ်သန်းထက်မနည်းရှိတဲ့ဘရာဇီးနိုင်ငံထဲမှာရှားခြင်းရောဂါပိတာဥယျာဉ်ကြီးကိုအများကြီးလာလေနိုင်မှုတကားဖွင့်ထားပါတယ်။အားကြရတဲ့သူတွေရောဒီထဲမှာအလုံးလုံးနေကြတဲ့ဝန်ထမ်းတွေအတွက်ပါဘေးကင်းလုံခြုံမှုရှိအောင်အသေးအချာလုပ်ပေးထားပါတယ်။COVID-19ကရောဂါကြောင့်သေဆုံးသူနှစ်သန်းထက်မနည်းရှိတဲ့ဘရာဇီးနိုင်ငံထဲမှာရှားခြင်းရောဂါပိတာဥယျာဉ်ကြီးကစိတ်သောကရ
ါတယ်
E especialmente nesse momento, acho que a reabertura do jardim é um respiro de liberdade, né, para
အင်ဒီယန်နေအင်ဂျင်မထွေတခြားသူတွေနဲ့မထီးတွေ့တဲ့အချင်းတော်ကြနေခဲ့ကြသူတွေအတွက်ဒီဥယျာဉ်ကြီးကစိတ်ပေါ်ပိုင်းအေးချမ်းမှုရလိမ့်မယ်လို့ကျွန်မထင်ပါတယ်။လိုင်းနာရနဲ့စီကံချက်တွေရှိပေမဲ့လည်းဒီရုက္ခဗီရဥယျာဉ်ကြီးကလူမှုအတိုင်းဝိုင်းအတွက်အရေးပါတဲ့ဝန်ဆောင်မှုကိုပေးတဲ့မြို့ပြတဘာဝဝန်ကျင်နေရာတစ်ခုဆိုတာတန်တရားဖြစ်စရာအကြောင်းမရှိပါဘူး။ကိုလိုရနေရာစိတ်အပန်းဖြေစရာနေရာတစ်ခုဆိုတာသိကြပါတယ်။
စေပဝေအပင်တွေကိုလေ့လာဖို့အတွက်ဥရောပမှာရုခဗီဒဥယျာဉ်တွေဟာ16ရာစုမှာပထမဆုံးစတင်ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။သိပ္ပံနေကြလေ့လာဖို့နေရာစုံကအပင်တွေကိုစုဆောင်းစိုက်ပျိုးလေ့လာခဲ့ကြတာပါ။ဘရာဇီးလ်နိုင်ငံကိုကိုလိုနီလုပ်ခဲ့တဲ့ပေါ်တူဂီနိုင်ငံမှာလည်း18ရာစုလယ်ပိုင်းလောက်ကစပြီးတော့သူတို့ကိုလိုနီလုပ်ခဲ့တဲ့နိုင်ငံတွေကအသီးအရွက်တွေကိုစတင်လေ့လာခဲ့ကြပါတယ်။အဓိကကတော့အပင်တွေစီကနေစီးပွားရေးအချို့အမြတ်ဘလို့ပြန်ရနိုင်မလဲဆိုတာကိုလေ့လာခဲ့ကြတာပါ။အဲ့ဒီတုန်းကလေယာဉ်စိုက်ပျိုးရေးလုပ်တာနဲ့ရုခဗေဒပညာလေ့လာတာကိုလူတွေကတိတ်ပြီးကွဲကွဲပြားပြားနားမလည်ခဲ့ကြပါဘူး။ဒါကြောင့် Rio de Janeiro မြို့မှာဒီရုခဗေဒဥယျာဉ်ကြီးကို1808ခုနှစ်မှာစတင်တည်ထောင်တော့အပင်တွေပန်းတွေအကြောင်းပေါ်တူဂီမှာသိပ္ပံနည်းကြလေ့လာတဲ့လက်ညွန်ချက်တွေအတိုင်းကိုလုပ်ခဲ့ကြတာဖြစ်ပါတယ်။ဒီဥယျာဉ်ကြီးမှာပထမဆုံးရင်ဆိုင်ရတဲ့စိန်ခေါ်မှုကတော့အာရှကလာတဲ့တိခွတေချဘိုးကငရုတ်ကောင်းစတဲ့ဟင်းခတ်အမွေးချိုင်တွေကိုဘရာဇီးလ်နိုင်ငံရာသီဥတုနဲ့နေသားကြအောင်လုပ်ရတာဖြစ်တယ်လို့ဆိုပါတယ်။ရီယိုဒီဂျနေရိုရုခဗေဒဥယျာဉ်ကြီးဟာတဘာဝတစ်တောတွေကိုထိမ့်သိမ်းထားတဲ့တီချူကအမျိုးသားပန်းချံကြီးနဲ့မျက်နှာချင်းဆိုင်ဆက်နေတာမဟုတ်အဲ့ဒီဘေးမဲ့တောကြီးတွေကတရိတ်ဆန်တွေအနေနဲ့လည်းဒီမှာလွတ်လွတ်လပ်လပ်သွားလာနိုင်ကြပါတယ်။ပရိသတ်မျိုးစိတ်တော်တော်များများကလည်းဒီမှာပဲရှာဖွေစားတောက်နိုင်မဲ့နေရာတွေကိုရှာဖွေအတိုက်တွေဆောက်ထားကြပါတယ
်။အဲဒါအဆက်ကွန်မင်းဉာဏ်စတင်တဲ့စီးတွေဇိမ်းမိုင်းနော်
။လူတွေတိတ်မများတော့ကြောက်တွေရဲရဲတင်းတင်းပို့ထွက်လာကြတယ်ထင်ပါတယ်။လူတွေများတော့တိရစ္ဆာန်တွေကိုတိတ်မတွေ့ရဘူးလေ။ဒီနေ့တော့မြောက်တွေရောမျက်တွေရောအများကြီးတွေ့ရတော့တိတ်ကောင်းပါတယ်
။မိသားစုနဲ့အတူဥယျာဉ်ကြီးစီကိုလာလေတဲ့ရီယိုမျိုးကဟိုအိုပွန်ဂျေဖြစ်ပါတယ်။အပင်တွေအချောင်းလေးလာထိမ့်သိမ့်ပညာဖြန့်ဝေနေတဲ့ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့ကရုခဗေဒဥယျာဉ်ကြီးဟာရုခဗေဒဆိုင်ရာလေ့လာစရာတွေအများအများရှိတဲ့တက်ရှိပြတိုက်ကြီးတစ်ခုလည်းဖြစ်ပါတယ်။ဒီကိုလာလည်ကြတဲ့သူတွေအနေနဲ့တက်တန်းရင်တစ်ပင်ကြီးတွေအေယာမကြာပင်ကြီးတွေကြားမှာတက်ရှိမျိုးစုံအတူရှင်တွဲနေထိုင်နေကြတဲ့အကြောင်းနဲ့အပင်တွေကကဘာမြေကြီးရှင်တန်ကြီးအတွက်ဘလောက်အရေးကြီးတယ်ဆိုတာကိုအနီးကပ်လေ့လာနိုင်ကြမှာဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
I go set the tadin chin chou ko tin pya pe ma ba. Tadin chou ga ba chan ma yi phwe ga ti yu naingan ko sit lut de COVID-19 yoga belo sa tin phit paw de so ra ko song san na kan u phwe ha. Wuhan myo ma ti yu taip ban pinya shin ne che che tet myan swin nwi khe ja de lo a phwe pyo kwin ya ga inga ni ma pyo ba de. Ga ba de lo COVID-19 ku sat khan ya ne du paw ga 18 tan chaw shi pi ti swa ma du ga 9 tain ni ba shi ni bi lo John Hopkins sit tan ma paw pya ba de.ဗီယက်နမ်နိုင်ငံဘီရိုမြို့ကစိတ်ကမ်းရှိရာနေရာမှာအင်ကာနစ်ကပောက်ကွဲမှုကြီးတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း25ဦးနဲ့မနည်းတေဆုံးခဲ့ရပြီး2500ကျော်ဒဏ်ရာရခဲ့ကြတယ်လို့လန်နော်အရာရှိတွေကပြောပါတယ်။ထိခိုက်ပျက်စီးမှုတွေကြေကြေပြန့်ပြန့်ဖြစ်ပွားခဲ့တာပါ။ဂျပန်လက်လီဖြန့်ချီရေးစီးပွားရေးလုပ်ငန်းစုဖွဲ့ AEON ကရန်ကုန်မြို့မှာဈေးဝယ်စင်တာကြီးတစ်ခုဆောက်လုပ်သွားဖို့အတွက်ဒေါ်လာ380ယင်းနည်းမြှုပ်နှံသွားမယ်လို့အင်ကာနစ်ကပြောပါတယ်။ 2021ခုနှစ်ပထမနှစ်ဝယ်မှာစတင်ဆောက်လုပ်မှာဖြစ်ပြီး2023ခုနှစ်မှာဖွင့်လှစ်နိုင်မှုရည်မှန်းထားတာပါ။ဗဟုနှစ်မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေအားရင်ပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြံမှာချက်ပါစီ။ကျွန်မခင်ရစ်ဆက်ပါ။
This program has come to you from the Voice of America, Washington.